You go on living day by day without really living. Day by day, so that day by day, go on living. You go on living day by day without really living. Without really living, so that day by day. တကယ်ပြပြဝဝကြီးဘဝကိုနေသွားတာမဟုတ်ဘူးเนาะမတည်ုံလေးအသက်ရှင်ပြီးတော့ဒီလိုစားဖို့နဲ့ဝတ်ဖို့နဲ့နေဖို့လောက်နဲ့ပဲနေသွားကြတာเนาะအဲ့ဒါ really living လို့မဆိုနိုင်ဘူးเนาะ so to speak ဆိုတော့ဒါဟိုပြောတတ်တယ်လို့ပြောလိုက်တဲ့စကားပါเนาะ you exist ဆိုတာကမတည်တာဘူးပဲ exist လို့ပြောတာเนาะအသက်ရှင်ပြီးတော့ဒီတိုင်းပဲနေတယ်เนาะအတိတ်ပဲရှိရှိဟိုအတိညာကောစိတ်ဓာတ်ကောတနည်းတခြားဖွံ့ဖြိုးတိုးတက်ပြီးတော့နေသွားတာမျိုးမဟုတ်တာကို you exist လို့ပြောတာเนาะဘာကြောင့်ဆိုတော့ living ဆိုတဲ့စကားရဲ့အဓိပ္ပာယ်မှာသူ growth ဆိုတာပါရမယ်เนาะ growth မပါဘဲနဲ့ living မဖြစ်ဘူးเนาะအဲ့တော့ပါဠိစကားဘဝဆိုတာเนาะဒါဗမာစကားမဟုတ်ဘူးเนาะဘဝဆိုတာပါဠိစကားအဲ့ပါဠိစကားဘဝရဲ့ root ဆိုတာသူ့ရဲ့စကားလုံးရဲ့အရင်းအမြစ်เนาะအဲ့ဒီစကားလုံးရဲ့အရင်းအမြစ်ကဘာလို့ဆိုတော့ဘူးနော်ပါဠိစကားမှာဘူးတို့ဟူတို့ဆိုတဲ့ root တွေရှိနော်ဒီစကားလုံးရဲ့အတိပ္ပယ်ကတော်တော်များပါတယ်နော်အဲ့ဒီအများကြီးတွေကတစ်ခုပြောရမယ်ဆိုရင်ဘူးဆိုတာ growth ကိုပြောတာနော်ကြီးပွားခြင်းဆိုတဲ့အတိပ္ပယ်ရှိနော်ကြီးပွားခြင်းကိုဖြည့်ဆည်းတာကိုပါဠိစကားမှာဘူးနှစ်ခုလို့ခေါ်တယ်နော်မကြီးပွားအောင်လုပ်တာတားဆီးတာပိတ်ပင်တာဖြည့်ဆည်းတာဘူးနှစ်ခုလို့ခေါ်တာဟုတ်အကြောင်းဘူးဆိုတာကြီးပွားခြင်းနော်အဲ့တော့ဘဝဆိုတဲ့စကားလုံးဟာဒီဘူဆိုတဲ့စကားလုံးကနေဖြစ်လာတာနော်သူ့မှာတခြားအတိတ်ပဲလည်းရှိသေးတယ်နော်ရှိခြင်းဆိုတဲ့အတိတ်ပဲလည်းပါသေးတယ်နော်ဘဝတိဖြစ်ဤဆိုတာမျိုးသူတို့သုံးထားတယ်လည်းရှိတယ်နော်ဟောတိဖြစ်ဤဆိုတာမျိုးသုံးထားတယ်လည်းရှိတယ်နော်သို့တော့သူ့ရဲ့နောက်အတိတ်ပဲကတော့ကြီးပွားခြင်းနော် growth ဆိုတဲ့အတိတ်ပဲရှိတယ် living implies a knowledge of all things that are about you နော်living အသက်ရှင်နေတယ်ဆိုတဲ့စကားရဲ့နောက်ကမှာအဓိပ္ပာယ်ကကိုယ်ပတ်ဝန်းကျင်မှာရှိတာတွေအားလုံးကိုသိတယ်ဆိုတဲ့အဓိပ္ပာယ်လည်းပါတယ်เนาะအဲ့တော့ကလေးတယောက်ကမွေးလာပြီဆိုပါတော့အဲ့ဒီကလေးကမြင်လဲမမြင်နိုင်ဘူးကြားလဲမကြားနိုင်ဘူးเนาะသူအနှံ့အတက်လဲမရနိုင်ဘူးခန္ဓာကိုယ်မှာလဲပဲသူမှာ sensation မရှိဘူးကြွေးရင်တော့သူစားနိုင်တယ်ဆိုပါတော့အသက်တော့မသိဘူးเนาะသူ့ကို living လို့ပြောလို့ရမလားမရတော့ဘူးเนาะအဲ့တော့ living implies a knowledge of all things that are about you within you about နဲ့မပြီးသေးဘူးเนาะပတ်ဝန်းကျင်မှာရှိတာကိုသိရလို့မပြီးသေးဘူး within you ဟိုအတွင်းမှာရှိတာကိုလည်းပဲသိမှဖြစ်မယ်เนาะ and concern you ကိုယ်နဲ့ပတ်သက်တာတွေเนาะအဲ့တော့ကိုယ်နဲ့ပတ်သက်တာတွေကိုယ်အတွင်းမှာရှိတာတွေကိုယ်ပတ်ဝန်းကျင်မှာရှိတာတွေကိုတိတိကျကျသိမှသာအဲ့ဒီလိုကအသိဉာဏ်ကောစိတ်ဓာတ်ကောတိုးတက်နေမယ်ရင့်ကျက်နေမယ်ကြည်ပွားနေနော်မသိရင်မတုတ်တက်နေဘူးမကြည်ပွားနေဘူးဒါကြောင့်ဘဝကိုတကယ်အသက်ဝင်ပြီးတော့နေသွားခြင်းတဲ့သူဟာတတိပဌံတရားအထုံးမှဖြစ်မယ်နော်ဘယ်အရာကူမှပေါ့ပေါ့တန်တန်သဘောထားလို့မဖြစ်ဘူးနော်မြင်တိုင်းသိရမယ်ကြားတိုင်းလည်းသိနေရမယ်အနန္တရာတိုင်းစားတိုင်းတောက်တိုင်းတွေးခေါ်တိုင်းစဉ်းစားတိုင်းခံစားတိုင်းဒါတွေကိုနည်းနည်းနည်းသိမှတာတနည်းချာအသိဉာဏ်ကြီးတဲ့လူဖြစ်လာမယ်ဓမ္မဘဝအသက်ရှင်ရတာအဓိပ္ပာယ်ရှိမယ်နော်အဲ့တော့ကျုံတိုင်းကျုံတိုင်းအမြဲတမ်းပြောနေတဲ့စကားတွေကိုလူရင်းပြန်ကောက်လိုက်ရှိကောက်လို့ရှိရင်တခုပဲရတယ်နော်အမြဲတမ်းကျုံတိုင်းကျုံတိုင်းဟောနေတဲ့တရားတွေအားလုံးကိုအကျဉ်းချုံပြီးတော့တခွန်းနဲ့နဲ့ကောက်လိုက်ရင်တခွန်းနဲ့နဲ့ရတယ်နော်တတိနဲ့နေဘူးနော်တတိနဲ့မှမနေရင်ဘဝအတိတ်ပဲဘယ်လိုမှမရှိနိုင်ဘူးနော်တတိနဲ့မှမနေရင်တကယ်အသိဉာဏ်ရှိတဲ့လူမဖြစ်နိုင်ဘူးနော်အဲ့တော့အသိဉာဏ်ဆိုတာမှာအရေးကြီးဆုံးဟာကိုယ့်အကြောင်းကိုသိတာ ကိုယ်စိတ်အကြောင်းကိုသိတာကိုယ်စိတ်ထဲမှာခံစားရတာတွေသိတာကိုယ်အကြောင်းကိုမသိဘဲနဲ့ပြင်ပကတခြားအယုတ်ထုတွေအကြောင်းဘယ်လောက်သိသည်အဲ့လိုကအသိဉာဏ်ရှိတဲ့လူလို့ပြောလို့မရဘူးအဲ့လိုကဘဝကိုအတိတ်ပဲရှိရှိလည်းနေလို့မရဘူးနော်အခုခေတ်လူတွေမှာ knowledge တွေအင်တန်များကြတယ်နော်ပြင်ပဘဟုတုတ္တအင်တန်များတယ်နော်ဒါပေမဲ့ကိုယ်အကြောင်းကိုသိတာတော့နည်းနည်းနည်းနည်းသွားနေတယ်နော်အချိန်လည်းမပေးကြအောင်တေချာမလေးလာကြအောင်နော်အဲ့တော့ဒီလူတွေကတကယ်ပညာရှိတဲ့လူလို့ပြောလို့မရဘူးနော်ဟိုရှိခိကအခုခေလိုသိပ္ပံပညာတွေဘာတွေမတွေ့တတ်တဲ့ခိကနော်ပဝန့်ကျင်အကြောင်းကိုသိမသိဘူးနော်ဒါပေမဲ့ကိုယ်စိတ်အကြောင်းကိုတော့ကောင်းကောင်းသိတယ်နော်ဥပမာဖျားထက်ကအခုခေလိုရေဒီယိုတွေတယ်လီဗီရှင်းတွေဂျိုတုတွေဘာတွေလေမြန်တွေဘာမှမရှိဘူးနော်ဒါပေမဲ့အဲ့ဒီခိကမြတ်စွာဘုရားရဲ့တပည့်သာဝကတွေဟာစိတ်အကြောင်းခန္ဓာအကြောင်းတော့ကောင်းကောင်းသိတယ်နော်ဒါကြောင့်အင်မတန်ဉာဏ်ပညာကြီးတဲ့သူဘဝကိုအင်မတန်အတိတ်ပဲရှိရှိနေသွားတဲ့လူတွေဖြစ်တာပဲနော်စိတ်လည်းအင်မတန်ချမ်းသာတဲ့လူဖြစ်တယ်ဒါကြောင့်ပဝန်းကျင် knowledge တခုတည်းနဲ့အသိဉာဏ်ကြီးတဲ့လူမဖြစ်နိုင်ဘူးစိတ်ချမ်းသာတဲ့လူလည်းမဖြစ်နိုင်ဘူးနော် The happiest man is he who brings forth the highest and the best in him စိတ်အချမ်းသာဆုံးလူကဘယ်သူလဲဆိုတော့ The happiest man is he who brings forth တာထွက်ပေါ်လာအောင်လုပ်တာနော်အကောင့်ထဲပေါ်လိုက်တာ The highestand the best in him ကိုမှရှိတဲ့အရေးချင်းတွေနော်ကိုမှရှိတဲ့အရေးချင်းတွေကိုအမြင့်မားဆုံးအကောင်းဆုံးထွက်ပေါ်လာအောင်လုပ်နိုင်တဲ့လူဟာအပျော်ဆုံးလူပဲတဲ့နော်ပစ္စည်းဥစ္စာအများဆုံးရတဲ့လူဟာအပျော်ဆုံးလူမဟုတ်နိုင်ဘူးနော်ယာတုအစင်တန်းတွေအမြင့်ဆုံးရောက်တဲ့လူဟာအပျော်ဆုံးစိတ်ချမ်းသာဆုံးလူမဖြစ်နိုင်ဘူးနော်ဘယ်လိုလူဟာအပျော်ဆုံးလူစိတ်ချမ်းသာဆုံးလူဖြစ်မလဲဆိုတော့ကိုမှရှိတဲ့အရေးချင်းတွေကိုအမြင့်အမားဆုံးအကောင်းဆုံးဖြစ်အောင်ထွက်ပေါ်လာအောင်လေ့ကျင့်ပြုစုပြိုးထောင်ပွားများအားထုတ်နေတဲ့လူဟာစိတ်ချမ်းသာဆုံးလူဖြစ်မယ်။အဲ့တော့လူတိုင်းဟာဘာကိုရှာနေကြလဲလို့မေးရင်စိတ်ချမ်းသာမှုရှာနေကြတာပဲ။ဘယ်လိုနည်းနဲ့များစိတ်ချမ်းသာမှုရမယ်လို့ထင်ကြသလဲ။များသောအားဖြင့်ပတ်ဝန်းကျင်အတန်းဝင်းကဟိုကိုကောင်းလေးကိုထည့်ပေးတဲ့အယူဆကဘာလဲဆိုတော့သူများထက်ပိုပြီးတော့အစင်တန်းမြင့်မြင့်နေနေလို့ရှိရင်စိတ်ချမ်းသာမှုပစ္စံမြင့်မြတ်ရှိရင်စိတ်ချမ်းသာမယ်။ယာဓုတွေအမြင့်ကြီးရလို့ရှိရင်စိတ်ချမ်းသာမယ်လို့ထင်တယ်နော်။တကယ်လက်တွေ့အကဲခတ်ကြည့်စမ်းပါ။ပစ္စည်းဥစ္စာအများဆုံးရှိတဲ့လူကစိတ်ချမ်းသာဆုံးလူဟုတ်ရဲ့လား။နော်။တချို့ကိစ္စတွေမှာလေပစ္စည်းဥစ္စာအများဆုံးရှိတဲ့သူကစိတ်အစင်းရဲဆုံးလူဖြစ်နေတာတွေ့ရတယ်။နော်။တချို့ကိစ္စတွေမှာအကြောကြားဆုံးလူကစိတ်အစင်းရဲဆုံးလူဖြစ်နေတာတွေ့ရတယ်နော်။ဒါဒီဘုန်းဘုရားငယ်ငယ်တည်းက biography တွေဖတ်တဲ့ဝါနာပါတယ်နော်။လူတွေရဲ့ဘဝဖြစ်ရအမှန်တွေကိုတချို့သူအနီးပါးမှာနေတဲ့မိတ်ဆွေတွေကပြန်ရေးတာရှိတယ်။တချို့ကျတော့လည်းသူတို့ကိုယ်တိုင်ပြန်ရေးတာရှိတယ်နော်။အဲ့ဒီထက်မှဟိုပညာဉာဏ်လေးနဲ့နော်ထင်းထင်းသိမ်းသိမ်းစဉ်စဉ်ညင်ညင်နေပြီးတော့ဟိုဘဝကိုအဲ့လိုအတိတ်ပဲရှိရှိနေသွားတဲ့လူကစိတ်ပူချမ်းသာတာတွေ့ရတယ်နော်။ပစ္စည်းဥစ္စာအပျော်ပါဂုံပကာသနတွေအများကြီးနေသွားတဲ့လူကစိတ်မချမ်းသာတာပဲတွေ့ရတယ်နော်။ဥပမာရိုးရိုးတစ်ခုဆိုပါတော့တိတ်လေးလေးနဲ့နဲ့ဥပမာတော့မဟုတ်ပါဘူးလူတယောက်ကြောင်းပါနော်။အဲ့တော့သူကကြားဘူးတဲ့အဆိုတော်တယောက် Elvis Presley ဆိုတာသူအကြောင်းကိုဘုံဘုံကပြောနေတာတခြားမဟုတ်ဘူးငငယ်လုံးကသူ့တချင်းတွေကိုတော်တော်ကြိုက်ခဲ့တာနော်အခုလည်းပဲတခါလေသူ့တချင်းကြားတဲ့ခါပြန်ပြီးတော့ငားဆိုင်ပြီးတော့ထောင်မိတယ်ငငယ်လုံးကကြိုက်ခဲ့တာလေးဆိုတာအရှင်ကရှိသေးတာပေါ့နော်ဒါပေမဲ့သူ့ဘဝအကြောင်းကိုဖတ်ရတာကြားရတာတော်တော်စိတ်မကောင်းစရာပဲနော်သူဟာသူများကိုပျော်ရွှင်အောင်တော်တော်စူးစမ်းခဲ့တယ်သူနော်သူကိုယ်တိုင်တော့မပျော်ပါဘူးသူ့မှာအနားမှာဟိုအချမ်းရံဒီတပည့်တွေအလုတ်ကြွေးတွေအများကြီးရှိတယ်နော်ဒါပေမဲ့မိတ်ဆွေကောင်တရားမှမရှိဘူးနောက်ဆုံးသူဘယ်လိုသေသွားလဲမွေးရစီဝါလုံပြီးတည်သွားတာနော်အဲ့တော့ပြဿနာအချမ်းသာဆုံးလူနော်အကြောကြားဆုံးလူတယောက်တခြားလူတွေနိုင်ငံကောင်းဆောင်တယောက်အကြောင်းပြောမယ်ဆိုရင်မကြားဘူးတဲ့လူရှိရင်ရှိလိမ့်မယ်သူ့အကြောင်းပြောရင်မကြားဘူးလို့သိမရှိနော်ပြီးတော့လူချစ်လူခင်လည်းတော်တော်များပါတယ်နော်သူ့အမူအရာတွေဘာတွေအစအယုတ်ရေအစတော်တော်လေးချစ်စရာခင်စရာကောင်းပါတယ်နော်ဒါပေမဲ့သူ့မှာတကယ်မိတ်ဆွေကောင်းမရှိဘူးသူတကယ်စိတ်မချမ်းသာဘူးအဲ့တော့ကိုစိတ်ချမ်းသာဆုံးဖြစ်အောင်လုပ်ချင်တယ်ဆိုရင်ကို့မှာကောင်းတဲ့အရေးချင်းတွေအများကြီးရှိတယ်အဲ့ဒါတွေထွက်လာအောင်လုပ်ဖို့ရနော်အဲ့တော့ကို့မှာကောင်းတဲ့အရေးချင်းတွေဘလောက်များသလဲလို့စဉ်းစားကြည့်ပေါ့အခုပညာသင်နေတာလည်းပဲအရေးချင်းတစ်ခုပဲနော်ပစ္စည်းတစ်ခုကိုဖြစ်အောင်လုပ်ပေးနေတာလည်းပဲအရေးချင်းတစ်ခုပဲအခုဒီမှာလမ်းတွေလုပ်နေတယ်နော်ဒါပညာရှင်တွေလုတ်ပေးနေတာပဲနော်အင်ဂျင်နီယာတွေလုတ်ပေးနေတာ ဒါသူ့အရေးချင်းတစ်ခုပဲနော်အဲ့တော့ဘယ်လိုအရေးချင်းဖြစ်ဖြစ်ကိုယ့်အရေးချင်းကိုထုတ်ရလို့ရှိရင်လူကကျဉ်းတတ်မှုနည်းနည်းတော့ရတယ်နော်ဒါပေမဲ့ဒါဟာလူတယောက်မှရှိတဲ့အမြင့်အမားဆုံးအရေးချင်းလားမဟုတ်သေးဘူးနော်ဒီအရေးချင်းနဲ့အလုပ်လုပ်လို့သူ့အတွက်စားဝတ်နေရေးအဆင်ပြေတယ်ကိုယ်သူ့ပတ်ဝန်းကျင်မှာရှိတဲ့လူတွေအတွက်အတုံးဝင်မဲ့အဆင်ပြေမဲ့လမ်းတို့တရားတို့တိုက်တို့သူလှုပ်ပြရတဲ့အတွက်ကြောင့်သူစိတ်ထဲမှာကျဉ်းတတ်မှုရမှာနော်အဲ့တော့တစ်ချိန်မှာသူလာကြည့်လို့ရှိရင်တော့မှဒီလမ်းဟာငါလှုပ်သွားတာလို့သူပြောလိုက်ရရင်တော်တော်ဂုံယူမှာနော်စိတ်အများကြီးချမ်းသာပါအဲ့လိုပဲတချို့ဆရာဝန်ကြီးတွေကစေဝါးတွေဘာတွေအများကြီးတွင်ပေးခဲ့တယ်နော်လူသားတွေအကျိုးရှိမဲ့ကိစ္စတွေအဲ့ဒီအတွက်သူတို့အမှန်ဂုံယူတယ်အမှန်တမ်းစိတ်ချမ်းသာတယ်နော်အဲ့တော့လူဟာမိမိအကျိုးအများအကျိုးကိုများများဆောင်ရွက်ရလေလေစိတ်ပူချမ်းသာလေလေဖြစ်တယ်နော်ဒါသဘာဝတစ်ခုပဲနော်တို့တော့လူမှန်တလောက်တွေမကဘူးနော်ပစ္စည်းပစ္စည်းတွေကိုလှုပ်တက်တဲ့အရေးချင်းတွေမကဘူးတခြားအရေးချင်းတွေအများကြီးရှိသေးတယ်အဲ့ဒီတခြားအရေးချင်းတွေမှာအမြင့်မားဆုံးဟာတရားပဲနော်အဲ့တော့ကိုချင်းစာနိုင်တာလူအရေးချင်းဘယ်လောက်ကိုချင်းစာနိုင်မလဲကိုကိုစဉ်းစားကြည့်သမားအမြင့်ရာကိုကိုကိုပြန်မေးပါငါအတတ်နိုင်ဆုံးကိုချင်းစာမယ်နော်ဒီတစ်ခုလက်ကန်ထားကြည့်လူတယောက်ကိုမြင်နေတဲ့ပြန်နဲ့ငါကိုချင်းစာတော့မယ်တော့ငါ့ကိုဟို AHCC လေးလေးဆဆာတံမိုးထားပြီးတော့ပြောမယ်ဆိုမယ်ဆက်ဆံမယ်ဆိုရင်ငါကြိုက်တယ်နော်ထို့အတူပဲငါကိုချင်းစာလိုက်မယ်သူ့ကငါ AHCC ပြောမယ်ဒေါသနဲ့မပြောဘူးနော် AHCC ပြောမယ်ကိုချင်းစာပြီးတော့ပြောမယ်လေးလေးဆဆာလေးသူ့ကပြောလိုက်မယ်ဆိုတဲ့စိတ်နဲ့ပြောကြည့်နော်ဆက်ဆံရေးအများကြီးအဆင်ပြေလာမှာနော်ဒီဆက်ဆံရေးထဲမှာကိုပဲကိုယ့်ရဲ့စိတ်ရင်သဘောထားအမြဲတမ်းမြင့်မြတ်တဲ့စိတ်ရင်သဘောထားဖြစ်လာတယ်နော်အမှန်တော့ကိုချင်းစာလိုက်တယ်ဆိုတဲ့ကူကတော်တော်မြင့်မြတ်သွားပြီဒါပစ္စည်းတစ်ခုလူတယောက်ကိုပေးတာမဟုတ်ဘူးနော်လူတယောက်ကိုပစ္စည်းတစ်ခုပေးတာ ਨੇ အဲ့ဒီလူတယောက်ကိုလေးလေးဆဆဆက်ဆံတာ ਨੇ ဟာအမ်တန်กว่าတယ်လေးလေးဆဆဆက်ဆံလိုက်တာဘာကိုပေးတာလဲဆိုတော့ကိုယ့်ရဲ့အကောင်းဆုံးကိုသူ့ကိုပေးလိုက်တာပဲကိုယ့်ကိုယ်ကိုပေးလိုက်တာပဲနော် relationship တစ်ခုမှာဆက်ဆံရေးတစ်ခုမှာမိမိကိုယ်ကိုပေးလိုက်တာပဲအဲ့ဒါတစ်ချက်လေးလေးနဲ့စဉ်းစားကြည့်ပေါ့လာနော်ဒီအဓိပ္ပာယ်ကိုမြင်နိုင်သလားလူတယောက်ကိုကိုချင်းစာပြီးတော့လေးလေးဆဆဆက်ဆံလိုက်တာဟာမိမိကိုယ်ကိုပေးလိုက်ခြင်းပဲ။ဒီထက်ပိုတော့ပေးနိုင်အောင်မလား။မပေးနိုင်တော့ဘူးနော်။ဘလောက်မြင့်မြတ်သွားလဲဆိုတာအဲ့ဒါကြည့်ဖို့ရနော်။အဲ့တော့ဆက်ဆံရင်းမှာမိမိကိုယ်ကိုပေးနေရတယ်ဆိုတာကိုသဘောပေါက်စေခြင်းပဲနော်။အဲ့တော့ကိုချင်းစာတဲ့စိတ်နဲ့ဆက်ဆံလိုက်ပြီဆိုရင်အလိုလျောက်တိလာမြဲသွားပြီနော်။တချို့ကဟိုတူတူဟာတက်တက်ရင်ငုံဘွားကြရင်ဘလို့ဒုက္ခရောက်မယ်နော်။ဒါလို့၆လှမ်းလိုက်လို့ရှိရင်ကြောက်ပြတော့မလုပ်ပြတော့ဘူးနော်ကောင်းတော့ကောင်းပါတယ်မလုပ်ပြတာတော့ကောင်းတယ်နော်ဒါပေမဲ့ကိုပြန်ပြတော့ဒုက္ခရောက်မယ်ဆိုတာကိုကြောက်ပြတော့မလုပ်တာနဲ့နော်သူ့ကိုကိုချင်းစာပြီးတော့သူဟာလည်းငါလိုလူသားတစ်ယောက်ပဲနော်သူ့မှာထိခိုက်မှနစ်နာမှာကို तू မကြိုက်ဘူးလူမဟုတ်ပေမဲ့တိရစ္ဆာန်ပင်ဖြစ်တော်လည်းပဲ तू လည်းပဲတိမ်မှန်ကြောက်တာပဲနော်ငါလည်းပဲတိမ်မှန်ကြောက်တာပဲငါ့ကိုထိခိုက်အောင်လုပ်တာကိုငါမကြိုက်ဘူးဒါကြောင့်ငါသူ့ကိုထိခိုက်အောင်မလုပ်ဘူးဆိုတဲ့ကိုချင်းစာရဲ့စိတ်နဲ့မလုပ်ပဲနေတာကပုံမြင့်မြတ်တယ်နော်ကြောက်ပြီးတော့မလုပ်ပဲနေတာနဲ့ဆိုင်ကိုချင်းစာရဲ့စိတ်နဲ့မလုပ်ပဲနေတာကပုံပြီးတော့မြင့်မြတ်တယ်နော်ထို့အတူပဲတခြားတခြားတိလာတွေလည်းတစ်ခုချင်းစဉ်းစားကြည့်နော်တော့ကိုချင်းစာတရားတစ်ခုကိုလက်ကင်ထားမယ်ဆိုရင်ကိုပဲအင်မတန်မြင့်မြတ်တဲ့လူဖြစ်နေပြီနော်တလောက်အခက်ကြီးမဟုတ်ဘူးနော်အဲ့တော့တခြားလည်းပဲမေတ္တာကရုဏာနဲ့ဆက်ဆံမယ်ဆိုတော့ဒါလည်းတူတူပါပဲကိုယ့်ကိုယ်တူတူပါမေတ္တာထားတာကိုသိလို့ကျင်တာပဲနော်အဲ့တော့တူတူပါကိုလည်းပဲကိုကမေတ္တာနဲ့မေတ္တာဆိုတာကောင်းစေချင်တာကိုပြောတာနော်ဒီအကြောင်းကိုခုတနေ့ကတစ်ခေါက်နည်းနည်းကြည်ကြည်လေးပြောခဲ့ပြီဒီနေ့တော့အဲ့လောက်အကျယ်ကြီးပြောဖို့ရအချိန်မပေးနိုင်ဘူးနော်နောက်တစ်ခေါက်ကြုံရင်တော့ပြောအောင်ပါအဲ့တော့လူတိုင်းဟာမေတ္တာကိုလိုရှိတယ်နော်မိဘစီကမေတ္တာလိုချင်တယ်ပေါင်းကျင်အတန်းဝင်းဒီမြတ်တာလိုချင်တယ်နော်မြတ်တာများများရလို့ရှိရင်စိတ်ပူအေဂျင့်တယ်အဲ့တော့ security ဆိုတာကတကယ်တော့မြတ်တာနဲ့မှပဲရတယ်နော်စိတ်ထဲမှာလုံခြုံတယ်အေဂျင့်တယ်စိတ်ချတယ်နော်ဘေးအန္တရာယ်ကင်းတယ်ဆိုတဲ့စိတ်မျိုးဖြစ်နေတာကမြတ်တာနဲ့မှပဲဖြစ်နေတယ်ပစ္စည်းဥစ္စာတွေအများကြီးရှိတဲ့လူကအိမ်ကိုတေချာတခါတည်း concrete တွေနဲ့ဆောက်မယ်တန်တကားကြီးတွေတတ်မယ်တော့ခတ်မယ်နော်အိမ်ကိုတခါတည်းပတ်ဝန်းကျင်မှာဥဒထိုင်းကြီးတွေခတ်ထားမယ်အိမ်ထဲမှာအဆောက်အအုံထားမယ်နော်ခွေးကြီးတွေထားမယ်လုံချုံပြီလားဆိုတော့သူမလုံချုံသေးဘူးเนาะသူ့မှာ insecurity ရရှိသေးတာပဲเนาะအကယ်၍မေတ္တာသာထားနိုင်မှဆိုရင်အများကြီး secure ဖြစ်တယ်เนาะအဲ့တော့ကိုယ်ကိုယ်တိုင်ကတကယ်လက်လက်လက်လက်မေတ္တာစိတ်ထားနိုင်ပြီဆိုရင် ကိုမြစ်တာအကြောင်းကိုပဲကိုစိတ်ထဲမှာတော်တော်ကို secure ဖြစ်လာတယ်နော်အဲ့တော့ insecurity ဆိုတဲ့စိတ်ထဲမှာမလုံးယုံတဲ့သဘောစိတ်မချတဲ့သဘောစိတ်မအေးတဲ့သဘောဟာအမှန်တော့မြစ်တာကင်းမဲ့လို့ဖြစ်တာပဲအဲ့တော့လူတွေမြစ်တာကင်းမဲ့လေ insecurity ကပုံများလေလို့ပဲနော်အဲ့တော့ကိုကိုတိုင်းကသူတစ်ပါးကိုမချစ်တတ်မခင်တတ်မယုံတတ်တဲ့လူဟာသူတစ်ပါးလည်းကိုကိုချစ်လိမ့်မယ်ခင်လိမ့်မယ်လို့သူမယုံဘူးနော်ဘယ်သူမှသူမယုံစိတ်မချဘူးနော်အဲ့တော့တကယ် security ဆိုတာဟာဒီစီဥစ္စာမှာမရှိဘူးเนาะမေတ္တာမှာပဲရှိတယ်ထို့သူပဲကရုဏာလည်းဒီတိုင်းပါပဲเนาะအဲ့တော့ပြီးတော့ရိုးရိုးသားသားဆက်ဆံเนาะကိုယ့်ကိုလူတယောက်ကတကယ်ကိုလိန်တာညာတာဟန်လောက်တာမပါဘဲနဲ့အယိုးအသားဆုံးအပွင့်လုံးဆက်အစဉ်ဆုံးအပွင့်လင်းဆုံးဆက်ဆံမယ်ဆိုရင်စိတ်ထမှာမနဲ့နေဘူးလေအင်တန်အေးဂျန်နေเนาะအဲ့တော့ရိုးရိုးသားသားပွင့်ပွင့်လင်းလင်းဆက်ဆံတာဟာစိတ်ကိုအေးဂျန်းစေတယ်ကျင်းနေမှုကြည်လင်မှုအများကြီးရစေတယ်။အဲ့တော့လူတယောက်နဲ့စကားပြောတဲ့အခါမှာ "तू आ ငါ့ကိုလိမ့်နေတာလား"အဲ့လိုတွေးနေရပြီဆိုရင်ဘယ်နဲ့နေမလဲ။စစရအာမရှိတော့ဘူးနော်။ကျင်းနေမှုအေးချမ်းမှုမရတော့ဘူးနော်။အေးအဲ့တော့ပရိယေမတုံးဘဲနဲ့ရိုးရိုးသားသားပုံမှန်လင်းဆက်ဆံတာဟာလူတယောက်ကိုကိုကပေးနိုင်တဲ့အကောင်းဆုံးအရာတစ်ခုဖြစ်ပြန်တယ်နော်။အဲ့တော့ငါသူ့ကိုအကောင်းဆုံးတစ်ခုပေးမယ်ဆိုရင်ဘာပေးရမလဲ။ပစ္စည်းပေးမလား။တို့မဟုတ်ရိုးသားပွင့်လင်းတဲ့ဆက်ဆံရေးကိုပြီးမှလာစဉ်းစားဖို့တင်နော်အဲ့တော့ဒါတွေဟာလူတွေမှာရှိတဲ့အကောင်းဆုံးအရာတွေပဲနော်ဒီထက်ပိုတဆင့်တက်လို့ရှိရင်တည်ငြိမ်အေးချမ်းတဲ့စိတ်နော်အဲ့ဒါလူတိုင်းမှာမျိုးစိအနေနဲ့ရှိပြီးသားနော်လေ့ကျင့်ရမယ်ပြုစုပြောင်းထောင်းမှာနော်မရှိသေးတာကိုရှိအောင်လုပ်တာမဟုတ်ဘူးရှိပြီးသားကိုအားကောင်းလာအောင်လေ့ကျင့်ပြုစုပြောင်းထောင်းတာနော်အဲ့တော့တမာတိကောင်းအောင်ကြိုးစားပြီးတော့ပွားများပြီးနေသွားမယ်တတိကောင်းအောင်ကြိုးစားပွားများပြီးနေသွားမယ်ဆိုတော့တော့တမာရီကောင်းလာရင်ကိုပဲစိတ်ကအတိတ်အနာဂတ်ကိုတွေးတာအမြဲနေသွားပြီးတော့အမြဲကြည်လင်အေးချမ်းနေတတိကောင်းလာလို့ရှိရင်노ကြားနေပြီးတော့အရာရာတိုင်းကိုပို့ပြီးတော့တိလာတယ်တော့တမာရီကတည်ငြိမ်မှုကိုဦးစားပေးတယ်တတိကတိမှုကိုဦးစားပေးတယ်ဒီနှစ်ခုတွဲပြီးတော့နေတာပဲနော်သူတို့နှစ်ခုကတကယ်လုံးလုံးကြီးခွာပြည့်လို့ဘယ်လိုမှမရဘူးတတိကောင်းလာရင်တမာရီလည်းကောင်းလာတယ်နော်တမာရီကောင်းလာရင်လည်းတတိငနဲ့ကောင်းလာတယ်သို့တော့တမာရီတက်တက်ကတော့လွန်သွားနိုင်တယ်နော်တမာရီတက်တက်လွန်သွားပြီးတော့တတိအင်မတန်အားနေသွားတာမျိုးဖြစ်နေတယ်နော်လုံးလုံးတော့ကင်းမသွားနိုင်ဘူးနော်အဘိဓမ္မာတရားလေးလာကြည့်စိတ်တွေတရားပြန်ကြည့်လို့ရှိရင်တတိကောင်းတမာရီကောင်းနေတတိပါနေတာတွေ့ရတယ်နော်ကုသိုလ်စိတ်ဖြစ်တဲ့တမာရီနဲ့ရှင်တဲ့စိတ်ထဲမှာတတိကလည်းပါနေတာတွေ့ရတယ်ဘာလို့ဆိုမောဟဖြစ်နေရင်သူကုသိုလ်စိတ်ကဖြစ်ကုန်မဖြစ်နိုင်ဘူးနော်အဲ့တော့တတိနဲ့တမာရီဟာတဘာဝချင်းအင်မတန်နီးစပ်တယ်တွဲပြီးတော့နေတာများတယ်တစ်ခါလေတမာရီအားကောင်းတယ်တစ်ခါလေတမာရီယော့သွားတယ်တစ်ခါလေတတိအားကောင်းတယ်တခါလေတတိကယော့သွားတာပဲရှိတယ်နော်အဲ့တော့တတိတမာရီကောင်းလို့ဉာဏ်ပညာကြီးလာတဲ့လူဟာသူကပို့ပြီးတော့သိနိုင်တယ်မြင်နိုင်တယ်ခံစားနိုင်တယ်နော်ကိုယ်အစိတ်ထမှဖြစ်တာကိုလည်းပဲကိုယ့်ကိုပြန်ကြည့်လို့ရှိရင်ပို့ပြီးတော့သိတယ်ပို့ပြီးတော့မြင်တယ်ပို့ပြီးတော့ခံစားလို့ရတယ်အဲ့တော့ကိုပို့ပြီးတော့သိလာလေလေသူတစ်ပါးကိုလည်းပို့ပြီးတော့ကိုချင်းစာနိုင်လေလေဖြစ်လာတယ်နော်ကိုတိုင်မေတ္တာဘလောက်ငတ်တယ်လဲဆိုတာသိလို့ရှိရင်သူတစ်ပါးဘလောက်မေတ္တာငတ်တယ်ဆိုလည်းသိတယ်နော်အဲ့တော့ပေးခြင်းလေနော် sensitivity ပိုကောင်းလာတဲ့အတွက်ကြောင့်သူတို့ဘာထိခိုက်သွားမှနင့်နံသွားမှာမလုတ်ချင်ဘူးနော်ကိုယ်ခန္ဓာကိုယ်မှာဖြစ်ပေါ်နေတဲ့တဘာဝတရားတွေကိုရှုမှတ်ပြီးတော့နေရင်ကနေပိုသိလာတဲ့ခါမှာတခါတလေသူများခန္ဓာမှာဖြစ်နေတာသူများစိတ်မှာဖြစ်နေတာကိုမှန်းကြည့်လိုက်ရင်လည်းပဲတော်တော်များများသိလာတယ်နော်တော်တော်ကိုနည်းနည်းဆက်ဆက်သိလာတယ်အဲ့တော့သူများဒုက္ခရောက်နေတာကိုမြင်တဲ့ခါမှာတခါလေကိုယ်စိတ်နဲ့သူ့ကိုကျူးနှုတ်ကြည့်တဲ့ခါမှာနော်ကိုယ်ဒုက္ခရောက်တယ်လို့ပဲခံစားရတယ်သူလောက်တော့ရကန်လုံးပြတော့ထပ်ထွက်များတော့မဖြစ်နိုင်ဘူးဆိုပါတော့เนาะဒါပေမဲ့တော်တော်များများအတိုင်းတာထီကိုသူများစိတ်ထဲမှာဘယ်လိုခံစားရမလဲဆိုတော့သူသိတယ်เนาะသူကိုယ်တိုင်ခံစားလိုက်ရတယ်လို့ပါပဲเนาะအဲ့လိုဖြစ်သွားတာဒါကြောင့်သူ့မှာငါသူတစ်ပါးဆိုတဲ့ခွဲခြားမှုဟာတဖြည်းဖြည်းနည်းသွားတယ်เนาะအတ္တဆွဲကြီးကြီးနဲ့ငါသူဆိုတဲ့ခွဲခြားမှုနည်းသွားပြီးတော့သူနဲ့ငါနဲ့ဆိုတဲ့အလုံးဟာဟိုဆက်ဆက်မှုပိုရှိလာတယ်เนาะတကယ်တော့လူတွေအားလုံးကဆက်ဆက်နေတာပါ feel ကြီးတစ်ခုတည်းမှာပဲနေတာပါနော်ဒီတယောက်စိတ်ဆင်းရဲနောက်တယောက်ကအနေနဲ့များတော့စိတ်ဆင်းရဲမှုဖြစ်သွားတာပဲနော်ကိုစိတ်ချမ်းသာရင်သူများလည်းပဲအနေနဲ့များတော့စိတ်ချမ်းသာသွားတာပဲအဲ့တော့အဲ့လိုသတိသမားကြီးကောင်းလာတဲ့လူဟာငါတယောက်တည်းစိတ်ချမ်းသာအောင်နေမယ်ဆိုတဲ့စိတ်မျိုးသူမထားတော့ဘူးနော်ငါစိတ်ချမ်းသာဖို့ဟာသူများလည်းစိတ်ချမ်းသာမှဖြစ်မယ်ဆိုတာကိုသူသဘောပေါက်လာတယ်နော်တကယ်သတိထားကြည့်ရင်လည်းလက်တွေ့မှာအဲ့တိုင်းဖြစ်နေတာကိုတွေ့ရတယ်ဥပမာအနည်းဆုံးဆိုရင်ကိုမိသားစုထဲမှာတယောက်စိတ်ဆင်းရဲနေမနေနေလေအလုံးပဲအနေနဲ့များတော့စိတ်ဆင်းရဲသွားတာပဲနော်ဒါပေမဲ့ဒေါသကြီးကြီးနဲ့မာနကြီးကြီးနဲ့တင်းထားတာနော်တာမန်အဖြစ်ပြောရမှာဆိုရင်ပေါ့နော်တာမန်လူတွေကမလျှော့ဘူးနော် ตัวราจีจีเนี่ยมานาจีเนี่ยเตียนท่าบ่ตะเพ็ดตาสิทธิ์ธรรมเนเนเล็กกะติกออปชั่นเนี่ยอ๋อตะเมนตะกากูลงมิดัดดาดิสิเนาะอนันอยู่ท่าดาผิหนีท่าดาชุบเฉยท่าดาดิอ่ะชิหนีเนาะอะล่ะฮะตุกโกตุตะเกะไม่ติหลุตุกโกตุตะเกะติหลุสิหินตุตะบ้ากูไหนท่าดาเอ็มแมนเป็นมั้นซินเยบาล่ะสอตุติเลยตุกโกไดแล้วเวล็อกอ่ะเนี่ยตะบาวะไดเนาะตะคาตะเลตุกะอนันคันย่าดาမျိုးแลชิมาบาเวเนาะเอลุตุเมียกะกูโกตะนี้นี้เนี่ยอน ပေးဘဲနဲ့ထားတာကိုယ်ကိုမလေးစားတာအဲ့ဒါမျိုးခားတဲ့ခါမှာဘလောက်ခားခက်လဲဆိုတာ तू သိတယ်နော်အဲ့တော့အဲ့လိုကိုယ်ခားတဲ့ခါမှာတိတိချာချာသိတဲ့အတွက်ကြောင့် तू များခားတဲ့ခါမှာလည်းပဲ तू ခားတာဟာကိုယ်ခံရတယ်လို့ပဲနော်ကိုချင်းစားလို့ရတယ်ရတဲ့အတွက်ကြောင့်မလုပ်ချင်တော့နော်ဘလောက်ထိအောင်မလုပ်ချင်လဲဆိုရင်ရှေ့တုန်းကဘုံဘုံခဏခဏပြောခုတာရှိတယ်ကိုယ်အနာရှိတဲ့ခွေးတော်မှကြောက်တော့အောင်လန့်တော့အောင်မလုပ်ချင်ဘူးနော် तू စိတ်ထဲမှာကြောက်စိတ်လေးတစ်ခုဖြစ်သွားတာဟို dignity မရှိတော့တဲ့သဘောမျိုးဖြစ်သွားတယ်နော်အမှန်ပြောမဆိုခွေးတော်မှာခွေးဒိတ်ဒိတ်နဲ့နေစေချင်တာတီတီငင်ငင်ခန့်ခန့်ညာညာလေးနေစေချင်တယ်စားချိန်တန်စားအိတ်ချိန်တန်ကောင်းကောင်းမွန်မွန်အိတ်နော်တတ်တရတန်တန်ရှိရင်ဒီသူ့တာဝန်ဖြစ်တဲ့အစိမ့်လိုက်အသိပေးနော်ဒါတွေမကသေးပါဘူးခွေးဆိုတာတခင်ကအတန်ချစ်ပါတယ်မေတ္တာတွေအများကြီးပေးပါတယ်နော်အဲ့တော့လူတိုင်းလူတိုင်းမှာသူ့ dignity နဲ့တူရှိစေချင်တယ်နော်ကလေးလေးရစနော်ဒီလောက်ကလေးလေးဖြစ်ဖြစ်ဒီတက်ငယ်တဲ့ကလေးလေးပဲဖြစ်ဖြစ်နော်သူ့မှာသူ့ dignity နဲ့တူရှိတယ်နော်အဲ့တော့သူ့ကိုမလေးမစားအနိုင်ယူတဲ့သဘောထားမျိုးအနိုင်ကျင့်တဲ့သဘောထားမျိုးအပြောဆိုအမူအရာမျိုးမလုပ်သင့်ဘူးခလေးငငယ်လေးတယောက်ကိုငငယ်လေးတဲ့လေးလေးဆက်ဆက်ဆက်ဆန့်ကြည့်အဲ့လိုလေးလေးဆက်ဆက်ဆက်ဆန့်တာကိုခားတဲ့ကလေးဟာတစ်ချိန်ချိန်မှာသူ့ကိုအတင်းအကျမလေးမစားတော့လှုပ်ကြည့်သူမခံတော့ဘူးနော်သူလေးလေးဆက်ဆက်ဆက်ဆန့်တာကိုပဲကြိုက်တော့တာနော်လုံးဝလက်မခံဘူးဒါပေမဲ့ငငယ်လေးတဲ့ကသူ့ကိုမလေးမစားအများအားအနိုင်ယူပြီးတော့ဖိနှိပ်ချုပ်ချယ်ပြီးတော့နှိပ်စက်ပြီးတော့ထားမယ်ဆိုရင်တော့သူဟာသူ့ကိုယ်သူလေးစားမှုပါမရှိတော့ဘူးနော်အမြဲတမ်းသူ့ကိုဟိုတယောက်ကတခုခုမလေးမစားလုပ်တော့မှာပဲဆိုတော့ကြောက်စိတ်စိုးရင်စိတ်လေးရှိပြီးတော့အမြဲတမ်းညှိုးငယ်တယ်သင်ငယ်ပြီးတော့နေတယ်မျက်နှာလေးကကြွကြွရွတ်ရွတ်လေးနေတတ်တယ်နော်မပြောရဲမဆိုရဲမလုပ်ရဲမကန်ရဲတော့ဘူးအဲ့ဒီလိုလူဟာနော်အဲ့လောက်ကြောက်ပြီးတော့မပြောရဲမဆိုရဲမလုပ်ရဲမကန်ရဲဖြစ်နေတဲ့ကလေးဟာကြီးလာတဲ့ခါမှာအများအကျိုးကိုတကယ်ထိတိရောက်ဆောင်ရနေတဲ့လူကြီးတယောက်ဖြစ်နိုင်မှာမလားဖြစ်နိုင်တော့နော်အများအကျိုးကိုတကယ်ဆောင်ရနေတဲ့တကယ်ထိတိရောက်နော်အများအကျိုးကိုဆောင်ရွက်နေတဲ့လူဆိုတာကသူလဲသူ့ကိုယ်သူလေးစားမှုရှိရမယ်ဒီငတိရှိရမယ်အများကိုလည်းပဲလေးစားမှုရှိရမယ်အဲ့လိုလူသားရင်အများအကျိုးကိုတကယ်ဆောင်ရွက်နိုင်တယ်နော်အဲ့တော့ငင်းလေးတွေကမိဘရဲ့ချစ်ခင်မှုလေးစားမှုနော်အတင်းကျခိုင်းစေတာမဟုတ်ဘဲနဲ့ပြည်ပြည်လည်းပြောဆိုဆွေးနွေးပြီးတော့ခိုင်းတာမျိုးနော်တခါတလေမိဘမကြိုက်တာဒုက္ခရောက်မဲ့ကိစ္စမျိုးတွေကိုလုံးမိတော့မယ်ဆိုရင်တော့မှဟိုနားလည်အောင်သဘောပေါက်အောင်အကျဉ်းချင်းရှင်းပြပြီးမှသူ့ကိုတားဆီးတာမျိုးအဲ့လိုလှုပ်လာလို့ရှိရင်သူကိုယ်တိုင်ကပဲတခုခုကိုလှုပ်တဲ့ခါမှာလှုပ်သင့်မလှုပ်သင့်ကိုသူပိုစဉ်းစားလာမယ်နော်ဘာဖြစ်လို့လဲဆိုတော့သူကိုယ်တိုင်မစင်းမစားမစင်ကျင်ပဲနဲ့အရန်လှုပ်လိုက်လို့ရှိရင်သူ့ကိုမိဘတွေကလေးစားနေတာဟာယော့သွားလိမ့်မယ်နော်အဲ့ဒါကသူမခံနိုင်တော့ဘူးနော်အဲ့တော့ကိုလေးစားအောင်ကိုယ်ပတ်ဝန်းကျင်ကလေးစားပါတယ်ဆိုတာကိုလည်းပဲရနေအောင်နေတတ်တဲ့လူကမကောင်းမှုမလုပ်တော့ဘူးနော်ကောင်းတာကိုပဲသူလုပ်မှာပဲနော်အဲ့တော့အဲ့လိုလူကကောင်းမှုကောင်းတဲ့ကိစ္စတခုကိုဆောင်ရွက်ရလို့ရှိရင်သူကောင်းတာကိုလုပ်လိုက်တယ်ဆိုတာကိုသူ့မိဘသူ့အိမ်ကမိသားစုသူ့ပတ်ဝန်းကျင်အတန်းဝန်းကအတိမှတ်ပြုမယ်ဆိုရင်သူကောင်းတာကိုပို့လုပ်မှာပဲနော်အဲ့တော့ကောင်းတဲ့နည်းနဲ့အတိမှတ်ပြုတာကိုရဖို့အင်မတန်အရေးကြီးတယ်နော်အဲ့တော့တတိတမာရီနဲ့နေသွားတဲ့လူကကိုယ်စိတ်ထဲမှာဖြစ်နေတာတွေကိုကိုယ်သေချာသိတဲ့အတွက်ကြောင့်ကိုယ်ကိုယ်တိုင် dignity ရှိရှိနဲ့နော်ဂုံတိတ်ခါရှိရှိအိန္ဒိယရနေခြင်းတလို့သူတော်ဘာကိုလည်းပဲလေးလေးဆဆာတိတ်ခါရှိရှိပဲဆက်ဆံခြင်းနော်နောက်တစ်ချက်အင်မတန်တိမ်မွေ့နေတဲ့ချက်တစ်ချက်ကဘာလို့ဆိုတော့သူတော်ဘာကိုမလေးမစားဆက်ဆံလိုက်ရပြီဆိုရင်အဲ့ဒီလိုဆက်ဆံနေတုန်းမှာဖြစ်နေတဲ့ကိုယ်စိတ်ကိုကိုယ်ပြန်ကြည့်လိုက်စမ်းပါဘယ်လိုဖြစ်နေလဲအင်မတန်ခံရခဲ့တယ်နော်ကိုယ်ကနည်းနည်းလေးအထင်သေးတယ်လို့ဖြစ်လာတယ်နော်ကိုလေးစားမှုနည်းနည်းယော့သွားတယ်နော်ဒါကြောင့် if I devalue you I devalue myself နော်သူတစ်ပါးကိုမလေးမစားပြောဆိုဆက်ဆံမိပြီဆိုရင်ကိုပါလေးစားလို့မရတော့ဘူးနော်ဒါပေမဲ့အဲ့ဒါလို့သိဖို့ဆိုတာကကိုယ့်စိတ်ကိုကိုတော်တော်လေးသိတဲ့ sensitive ဖြစ်တဲ့လူမှသာသိနိုင်တယ်နော်ဒတိတမာရိဉာဏ်ပညာရှိတဲ့လူမှသာသိနိုင်တယ်နော်ဒတိတမာရိဉာဏ်မရှိတဲ့လူဆိုရင်တော့သူကဒေါသနဲ့ဆက်ဆံမယ်မာနနဲ့ဆက်ဆံမယ်အိတ်တာမစိရနဲ့ဆက်ဆံမယ်နော်လောဘနဲ့လည်းဆက်ဆံမယ်အဲ့ဒါလို့ လောဘဒေါသမာနတို့အိတ္တမစ္ဆေတို့အာကြီးနေတဲ့အခါမှာကိုယ့်ကိုယ်ကိုထိခိုက်နေတယ်ဆိုတာတောင်းမှ तू မသိတော့ဘူးနော်ဒါကြောင့်လောကကြီးကိုတကယ်ကောင်းကျင်နေစေရင်တတိနဲ့နေတဲ့လက်ချင်းကိုလုပ်ပါနော်ကိုယ့်ကိုယ်ကိုအများကြီးသိလာလိမ့်မယ်ကိုယ့်ကိုယ်ကိုအများကြီးသိမှတ်တာသူတစ်ပါးကိုလည်းပဲနည်းနည်းတော့သိလာတယ်နော်သူတစ်ပါးစိတ်တမှာဘလို့ခံစားရဆိုနည်းနည်းတော့သိလာတယ်နော်အဲ့ဒါလိုလူမှတာကို့အကျိုးရောအများအကျိုးရောမထိခိုက်အောင်လုပ်နိုင်တယ်ကို့အကျိုးရောအများအကျိုးရောကြီးကြီးမားမားဖြစ်ပေါ်လာအောင်အကျိုးကိုဆောင်ရွက်နိုင်တယ်နော်ဒါကြောင့်အများအကျိုးကိုဆောင်ရွက်ခြင်းတဲ့လူဆိုရင်တတိရှိဖို့လိုတယ်တမာတိရှိဖို့လိုတယ်နော်ဉာဏ်ပညာလည်းရှိဖို့လိုတယ်ဒီထက်ပိုပြီးတော့တရားတွေကိုကြိုးစားအထောက်အကူလုပ်ရှင်အခုဖြစ်နေတဲ့ကိစ္စတွေကသဘာဝတရားတွေရုပ်တရားနာမ်တရားတွေအနတ္တတရားတွေဆိုတာဉာဏ်မှတစ်ဖြည်းတစ်ဖြည်းရှင်းလာတာပဲနော်အဲ့တော့လှုပ်တင်လှုပ်ထိုက်လို့လုတ်သွားတယ်အတ္တဆွဲကြီးကြီးမာနကြီးကြီးနဲ့မလုတ်တော့ဘူးအများအကျိုးဆောင်ရွက်တဲ့နေရာမှာတောင်းမှမာနနဲ့မလုတ်တော့ဘူးဒါမှမဟုတ်ငါမှသာလုံနိုင်တယ်တခြားလူမလုံနိုင်ဘူးဆိုတဲ့သဘောထားမျိုးကဖြစ်တတ်တယ်နော်တခြားလူတယောက်ကလုံနိုင်တာတောင်မှသူ့ကိုလုတ်ခွင့်မပေးဘဲနဲ့ငါမှလုတ်ရတယ်ဆိုတဲ့နာမည်နဲ့နေရာကိုယူမိတတ်တယ်နော်အဲ့တော့တတိသမารိရှိတဲ့သူအားကောင်းတဲ့လူတက္ကရာဒိဋ္ဌိအားနည်းတဲ့လူဟာကိစ္စတစ်ခုဖြစ်မြောက်သွားဖို့ပဲသူဦးစားပေးတယ်ငါလုတ်လို့ပဲဖြစ်ဖြစ်သူများလုတ်သွားလို့ပဲဖြစ်ဖြစ်ကောင်းတဲ့ကိစ္စတခုဖြစ်သွားဖို့ပဲအရေးကြီးတယ်။ဘာကြောင့်လို့ဆိုတော့ကောင်းတဲ့ကိစ္စတခုဖြစ်သွားရင်အများချမ်းသာတယ်။နော်။ငါမလုတ်ရလဲကိစ္စမရှိဘူး။ဟိုကြောက်မပေါ့မင်းသားကြီးမလုတ်ရလို့ပတ်မကြီးဖောက်ပြစ်တယ်ဆိုတာပေါ့နော်။ဒါသတိတမာရီရှိတဲ့လူအတ္တဆွဲနည်းတဲ့လူမာနနည်းတဲ့လူတက္ကာယတ္တိနည်းတဲ့သူဟာကိုယ်မလုတ်ရလဲပဲသူများလုတ်လဲဝန်တာတယ်။နော်။ तू လုတ်ရလို့ तू နာမည်ကောင်းရသွားတယ်ကျဉ်တ်တယ်။နော်။ကိုယ်လုတ်ရပြီးတော့ကိုယ်ကနာမည်ကောင်းမရရင်လဲဒါကိစ္စမရှိပြန်ဘူးနော်အဲ့မတန်အေးချမ်းချမ်းနေနေလေနော်အဲ့ဒါလိုပုဂ္ဂိုလ်ဟာလောကအကျိုးကိုအကြီးအကျယ်ဆောင်ရွက်နေတယ်နော် everybody wants to be loved and appreciated လူတိုင်းဟာချစ်တာကိုခံယူခြင်းတယ်နော်တန်ဖိုးထားတာကိုအတိမတ်ပြတာကိုလိုချင်တယ်နော် and make to feel important in the world သူကသူ့ကိုအရေးပါတဲ့လူတရားလို့အများကသဘောထားတာမျိုးကိုသူလိုချင်တယ်နော်ခလေးလေးရစအမှန်တော့အရေးပါပါတယ်နော်လောကမှာလူတိုင်းအရေးပါတယ်တကယ်ပြောရမယ်ဆိုရင်ကိုယ့်ကိုအနောက်ရှက်ပေးတဲ့ဒုက္ခပေးတဲ့လူတောင်မှကိုယ့်ဘဝမှာအရေးပါတယ်နော်လေးလေးနဲ့စဉ်းစားကြည့်မှအဲ့ဒါသိမှာနော်ဥပမာတစ်ခုဆိုတော့ဟိုပြီးခဲ့တဲ့နှစ်ရက်သုံးရက်လောက်ကရောက်လာတဲ့ဒီကမာကြီးတယောက်ပြောတာနော်သူတယောက်တည်းတည်းမဟုတ်ပါဘူးဒီလိုအကြောင်းအရာတွေကိုပြောတဲ့လူတွေကအများကြီးပါပဲနော်အများကြီးတွေကလောလောလတ်ပြောကြတဲ့ကိစ္စတခုကောင်းနေမှာရောက်နေလို့အဲ့ဒါကိုပဲပြောပြချင်တာနော်။ तू ကဘယ်လိုပြောလဲဆိုတော့ဟိုအရင်တလောကမဟုတ်လေအရင်တလောဆိုတော့ကြာပါပြီ။နှစ်နဲ့ချီပြီးတော့ကြာပါပြီနော်။ तू နဲ့အရင်တုန်းကအတူတူလောက်ကင်ခဲ့တဲ့ तू အထက်ကလူကြီးတယောက်ရှိတယ်နော်။ဒကမာကြီးပါပဲ तू လဲနော်။အဲ့ဒီတယောက်ကသူ့ပုံမှာကျေးဇူးတွေရှိတယ်နော်။ကြီးတဲ့လူကငယ်တဲ့လူပုံမှာဟိုအကူအညီပေးခဲ့တာကျေးဇူးတွေရှိတယ်။အဲ့ဒီကျေးဇူးရှိမှန်းကိုသိလို့ငယ်တဲ့သူကကြည့်တဲ့အဲ့ဒီလူကိုတတ်နိုင်တဲ့လောက်လောက်ကင်စရာရှိရင် तू ကလှုပ်လှုပ်ပြီးပေးတတ်တယ်နော်အကူညီပေးတတ်တယ်ခိုင်းတာကိုလှုပ်ပေးတတ်တယ်နော်ဒါပေမဲ့အဲ့ဒီအထက်ကလူကြီးဟာဘလောက်လှုပ်ပေးလှုပ်ပေးဘယ်တော့မှအကောင်းမပြောဘူးဖြစ်တတ်တယ်နော်ဒါလောကသဘာဝနော်ဘသူပဲဝါရဲလို့မဆိုလိုဘူးမိဘနဲ့သားသမီးတော်ပြန်ကြည့်တချို့သားသမီးတွေကပြောလို့ရှိတယ်သူတို့အမေဖေဟာတဲ့ဘလောက်လှုပ်ပေးလှုပ်ပေးဘယ်တော့မှကျင့်တတ်တယ်လို့မရှိဘူးဘယ်တော့မှအကောင်းမပြောဘူးဖြစ်တတ်တယ်နော်အဲ့လိုပဲအဲ့ဒကမာကြီးကသူ့ဆရာမကြီးပဲဆိုပါတော့နော်အဲ့ဆရာမကြီးကိုသူတန်းတန်းတော့လှုပ်ပေးပါလျက်နဲ့သူ့ကိုဘယ်တော့မှအကောင်းမပြောဘူးသူလှုပ်ပေးတာကိုလည်းဘယ်တော့မှအကောင်းမပြောဘူးအဲ့တော့သူအမြဲတမ်းစိတ်ဆင်းရဲနေတာတော်တော်ကြာပြီအဲ့လိုစိတ်ဆင်းရဲနေရကနေနော်ဘယ်လောက်ထိအောင်စိတ်ဆင်းရဲလဲဆိုရင်ဘုရားရှိခိုးလည်းပဲသူအဲ့ဒါပဲတတိယနေတာနော်ဖြောက်လို့မရဘူးသူစိတ်တယ်နော်မေတ္တာပို့ရင်ပို့ရင်နဲ့သူ့ကိုမေတ္တာပို့ဖို့အလှည့်ရောက်ပြီးဆိုရင်မြတ်တာတော်ဆက်ပို့လို့မရတော့ဘူးတဲ့ဘာကြောင့်ဆိုအဲ့ဒီမြတ်တာတကယ်မြတ်တာမှမဖြစ်နိုင်တော့တာပဲတဲ့နော်ဝဇ္ဇကတာကြားမှာပါစေချမ်းသာပါစေပြောတော့မှသူစိတ်ထဲကမကျဉ်းနဲ့ဘူးနော်ဒါပေမဲ့အထက်ကလူကြီးဖြစ်နေတော့သူပြန်ပြောရမှလည်းခက်နေတယ်နော်ဘလို့မှပြန်ပြောလို့မဖြစ်ဘူးတုံ့ပြန်လို့မဖြစ်ဘူးစိတ်ဆင်းရဲနေရတာပေါ့နော်အဲ့လိုနဲ့ပဲဒီနေ့တော့မိတ်ဆွေတယောက်ကသူ့ကိုတရားတိတ်ခွေလေးတွေလက်ဆောင်ပေးတယ်ပဲဆိုပါတော့နော်ပြီးတော့လည်းပဲတခြားမှလည်းပဲဒီတိတ်ခွေတွေရနိုင်တဲ့အကြောင်းရှာပြီးတော့အဲ့ဒါကိုနားထောင်ဖို့အကြောင်းလဲပြောလိုက်တယ်ပြောတော့ तू ကချက်ချင်းပဲရသလောက်သွားယူလာတယ်။ယူလာပြီးတော့တဖြည်းဖြည်းတဖြည်းဖြည်း तू နားထောင်တယ်။အဲ့ဒီနားထောင်တဲ့အထက်မှာပ ပြောရေးဆိုရေးဆက်ဆံရေးနဲ့ပတ်သက်တဲ့ communication နဲ့ပတ်သက်တဲ့အကြောင်းအရာတွေပါနေတယ်နော် relationship ပေါင်းတဲ့ဆက်ဆံရေးနဲ့ပတ်သက်တဲ့သဘောထားတွေဘယ်လိုထားသင့်လဲဆိုတာပါနေတယ်နော်အဲ့တော့ဒီဖုံဖုံရဲ့သဘောထားအတွေးခေါ်ကအခြေခံအဖြစ်ပြောရမစုံဘာလဲဆိုတော့ပြဿနာတစ်ခုဖြစ်လာရင်အရင်ဆုံးကိုယ့်ကိုယ်ကိုပြင်ပါနော်ပြဿနာတစ်ခုဖြစ်တယ်ဆိုတာနှစ်ယောက်စလုံးကြောင့်ဖြစ်တာနော်ဒါပေမဲ့ဘယ်သူကစပြင်ရမလဲဆိုတော့ကိုယ်ကစပြင်ပါနော်အမှန်တကယ်ပြောရမယ်ဆိုရင်ကိုယ်မှစိတ်ဆင်းရဲမှုဖြစ်ရတာကိုယ့်ဘက်ကသဘောထားလဲပဲမှားနေလို့နော်သူ့ဘက်ကလည်းမှားခြင်းမှားမယ်နော်သူ့ဘက်ကမမှားဘူးကိုကြီးပဲမှားလို့မဆိုလို့ဘူးအခုတော့ဒီတက္ကမကြီးကသူတကယ်စိတ်ဆင်းရဲနေတာနော်ဘလောက်တိအောင်စိတ်ဆင်းရဲလဲဆိုရင်ဘုရားရှိခိုးတော့မဖြောင့်ဘူးတဲ့အိတ်ခဏီးမှာရောတတိယနေဦးမှာပဲနော်အဲ့တော့နှစ်နှစ်ချက်ချက်တော့အဲ့လိုရမှာမဟုတ်ဘူးနော်တကယ်ကိုဒါသူ့မှာပြဿနာကြီးကြုံတွေ့နေရတာနော်အဲ့ဒီအချိန်မှာဒီလိုတင့်တော်မဲ့တရားစကားကိုနားလဲရတဲ့ကောင်နည်းနည်းလေးစိတ်ချမ်းသာမှုရလာတယ်နော်အဲ့တော့ तू ကထက်ခါထက်ခါလာတယ်အကြိမ်ပေါင်းများစွာလာတယ်နောင်နေမကဘူး तू စိတ်ကတူပြန်ကြည့်တယ်နော်အဲ့တော့ဒီတရားတိတ်ခွေထဲမှာပါတဲ့ရှင်းပြထားတဲ့အချက်လက်နဲ့ तू စိတ်နဲ့ကကြိုက်နေတယ်ကြိုက်နေတော့နာလိုက်တိတ်ခွေလေးပြန်ပိတ်ထားလိုက် तू စိတ်ကတူပြန်ကြည့်လိုက်ငါစိတ်ထဲမှာဘယ်လိုနေလဲဘယ်လိုခံစားရလဲပြန်ကြည့်လိုက်တော့ကြာတိတ်ခွေလေးပြန်ဖွင့်လိုက်ဒီခါလေးအနောက်ပြန်ရေးပြီးတော့ဒီခါပြန်နာလိုက်ပြန်နာပြီး तू စိတ်ကတူပြန်ကြည့်လိုက်ငါစိတ်ကဘလို့ဖြစ်နေတာနော်ငါမကျင်းတတ်ဘူးငါဘာကြောင့်မကျင်းတတ်ဘူးအဲ့လိုနဲ့ရက်တော်လေးကြားလာတဲ့ခါကျတော့စိတ်တော်တော်အေးချမ်းလာတယ်နော်အဲ့ဒီပုံမစီလာပြီးပြောတဲ့အချိန်ကျတော့သူဘလို့ပြောလဲဆိုတော့တပည့်တော်စိတ်ထဲမှာသူ့ကိုမကျင်းတတ်တဲ့စိတ်လုံးဝမရှိတော့ပါဘူးဘလို့မှသဘောမထားတော့ဘူးနော်အဲ့တော့သူဘာလို့စိတ်ချမ်းသာသွားလဲဆိုတော့အဲသူ့စိတ်ကိုသူပြင်လို့ရသွားပြီနော်သူပို့ပြီးတော့သဘောထားကြီးတဲ့စိတ်ကိုမွေးလို့ရသွားပြီဒါကြောင့်သူစိတ်ချမ်းသာသွားပြီနော်ဟိုတစ်ဖက်ကလူကအတိတလားဆိုတော့တိတောင်မတိဘူး तू ဘာလုပ်နေဆိုတာတိတောင်မတိဘူးနော်ဒါနဲ့သူ့ကိုပဲဆက်ပြီးတော့ပြောပြရတာတက္ကမကြီးလို့တက္ကမကြီးရဲ့စိတ်ကအရင်တုန်းကဟိုလူပုံမှာ negative သဘောထားရှိနေတယ်နော် negative သဘောထားဆိုမကျင်တဲ့စိတ်ဒေါသဖြစ်တဲ့စိတ်ဖြစ်နေတယ်နော်အခုတော့ neutral ဖြစ်သွားပြီနော် neutral အစိတ်ကနေ positive ဘက်ကိုထပ်သွားဖို့လိုသေးတယ်လို့ဘာကြောင့်တုံးဆိုတော့တကမာကြီးမှာအခုလိုအခက်ခဲတွေ့ရတဲ့ခါမှာနော်ဒီအခက်ခဲအကြောင်းကိုမိတ်ဆွေကိုသွားဆွေးနွေးတယ်ပြောတယ်မိတ်ဆွေကိုသွားပြောတဲ့ခါမှာမိတ်ဆွေကအကြံဉာဏ်ပေးတယ်နော်အဲ့ဒီအကြံဉာဏ်ပေးတဲ့အတိုင်းလှုပ်ကြည့်လိုက်တယ်လှုပ်ကြည့်လိုက်တော့ကို့မှာအဆင်ပြေလာတယ်နော်အဲ့တော့အခက်ခဲကပထမရှိနေရမယ်နော်အခက်ခဲမရှိလို့ရှိရင်သူဘာမှလုပ်မှာမဟုတ်ဘူးနော်အဲ့တော့ဒီအခက်ခဲဒီပင်ရင်သူ့အတွက်တန်ဖိုးဖြတ်လို့မရတဲ့ဘဝအတွေ့အကြုံတစ်ခုပဲ။အဲ့တော့တာမာအပြင်းလူတွေစဉ်းစားမှဆိုရင်ငါ့ကိုဘယ်သူမှမကောင်းမပြောရင်ကောင်းမှာပဲလို့သင်စဉ်းစားမှနော်။အမှန်ပြောရင်တော့အဲ့ဒါမကောင်းငါ့ကိုဘယ်သူမှမကောင်းမပြောရင်ငါဘယ်လို့မှရင့်ကျက်တဲ့လူဖြစ်မလာနိုင်ဘူး။ကိုယ်ကအားလုံးကချင်းမွန်းနေတဲ့ကြားမှာပြုံပြုံလေးနေနိုင်ဖို့ဆိုတာဘာမှမခက်ရဲမခက်ခဲဘူးနော်။အဲ့ဒါရင့်ကျက်မှုမဟုတ်ဘူးနော်။အခုတော့ကိုယ်ကျေစုရှင်လည်းဖြစ်တယ်နော်။ကိုကလည်းသူ့ကိုတက်နေတဲ့နီးနဲ့ကျေစုပြန်ပြုတ်နေတယ်။အဲ့လိုပြုတ်ပါလေးနဲ့ကိုယ်ကိုစိတ်ဆင်းအောင်ပြောနေဆိုနေတယ်ဒုက္ခအများကြီးပေးနေတယ်နော်ကိုယ်ကအတိအမှန်မပြုတ်ဘူးအကောင်းမပြောဘူးဆိုတော့အမတန်စိတ်ဆင်းရဲရတယ်ပြန်ပြောလို့လည်းမရအောင်အမှန်တော့စိတ်ဆင်းရဲနေရတော့ပြန်ပြောလို့ရရင်နည်းနည်းတက်တာလေးပြန်ပြောလို့မရတာကပို့ပြီးတော့ခံခက်တယ်နော်အဲ့တော့အဲ့လိုအခက်အခဲရှိနေတုန်းမှမိတ်ဆွေနဲ့တွားပြီးတော့တိုင်ပင်တယ်နော်ဒါဒုတိယအချက်ဖြစ်သွားပြီနော်အခက်အခဲရှိတာကပထမအချက်အခက်အခဲရှိတာကိုကိုယ့်အကိုဖြေရှင်းလို့မရအောင်မရတော့မိတ်ဆွေနဲ့တွားတိုင်ပင်တယ်တဆင့်တိုးသွားပြီနော်အဲ့ဒီမိတ်ဆွေကမိတ်ဆွေကောင်းဖြစ်နေတော့သူ့ကိုဟိုမကောင်းတဲ့နီးနဲ့ဖြည့်ရှင်းဖို့ရာမတိုက်တွန်းဘူးနော်ပြန်ပြောပြန်လှုပ်လို့မပြောဘူးနော်မကောင်းတဲ့နီးနဲ့ဖြည့်ရှင်းဖို့ရာမတိုက်တွန်းမနဲ့ကောင်းတဲ့တရားနီးနဲ့ဖြည့်ရှင်းဖို့ရာသူ့ကိုတိုက်တွန်းတဲ့အကြံဉာဏ်ပေးတဲ့အကူအညီပေးလိုက်တယ်နော်ပေးလိုက်တော့သူကလည်းပဲနော်အကြံဉာဏ်ပေးတာကိုလိုက်လှုပ်တယ်နော်အဲ့ဒီလိုက်လှုပ်တာကနောက်တစ်ချက်ဖြစ်သွားပြီနော်သူ့ step by step စဉ်းစားကြည့်ဖို့ရာနော်အဲ့တော့အကြံဉာဏ်ပေးတဲ့အတိုင်းလှုပ်တယ်နော်လှုပ်တဲ့အခါမှာလည်းပဲစိတ်ပါလက်ပါလှုပ်တယ်လေးလေးစားစားလှုပ်တယ်မလှုပ်ချင်လှုပ်ချင်လှုပ်တာမဟုတ်ဘူးနော်အဲ့တော့ဒီတရားကိုနားတဲ့အခါမှာသူအေးအေးစစ်စစ်ထိုင်ပြတ်နာတယ်အထက်တက်ခါကပြန်ပြန်ပြတ်နာတယ်တခွေတခွေကိုအချိန်ပေါင်းများစွာနာတယ်တချို့ကိစ္စတွေကသူ့ကိုတဲ့တဲ့ပြောနေတယ်လို့ပဲတဲ့နော်တပည့်တော်ကိုတဲ့တဲ့ပြောနေလိုက်တယ်လို့ပဲတဲ့စိတ်ထဲမှာခံစားရပါတယ်တဲ့ဒါလည်းအမှန်ပဲဒါကြောင့်ဒီဘုန်းဘုန်းကပြောစရာရှိရင်တဦးချင်းကိုပြောသလိုတိုက်ရိုက်ပြောလေးရှိတယ်နော်အဲ့တော့အဲ့ဒါလို့သူတရားကိုနှလုံးသွင်းလို့နော်သူစိတ်မှာဖြစ်နေတာတွေကိုသူရှုမှတ်လိုက်လို့ အသည့်အမြင်မှန်သွားတဲ့အတွက်ကြောင့်စိတ်အေးချမ်းမှုရလာတယ်ခွဲလွန်နိုင်လာတယ်တီးခတ်နိုင်လာတယ်ဒါလောကမှာဖြစ်ရဖြစ်စဉ်ဓမ္မတာပါပဲနော်ကိုယ်အကောင်းပြောတဲ့ခါလည်းရှိမယ်အဆိုးပြောတဲ့ခါလည်းရှိမှာပဲနော်အဲ့တော့ချင်းမွန်ချင်းကဲ့ရင်းဆိုတာလောကဓမ္မတာပဲအထက်လျောက်တော့ခန္ဓာရင်ရှိကိုရှိမှဖြစ်တယ်လုံးဝအပြောမခံနိုင်ဘူးဆိုတာကတော့တဘာမှမကြောက်နော်လုံးဝအပြောမခံနိုင်လောကကြီးမှာနေလို့မဖြစ်ဘူးနော်နတ်တိလောကေအနိန္ဒိတောဘုရားဝါတော်မှာရှိရနော်လောကမှာအပြစ်တင်မခံရတဲ့သူဟာမရှိပါဘူးတဲ့မြတ်စွာဘုရားဟောလွတ်တလားဆိုတော့မြတ်စွာဘုရားလည်းမလွတ်ဘူးနော်အဲ့တော့အဲ့လိုကိုကမှန်ကန်တဲ့နည်းနဲ့ယောနိတောမနတိကာရနဲ့နော်တေချာကိုယ်စိတ်ကိုကိုကြည့်ပြီးတော့သဘောထားလေးကိုပို့ပြီးတော့လေးနဲ့တဲ့သဘောထားပို့ပြီးတော့ရင်းကျက်တဲ့သဘောထားပို့ပြီးတော့မြင့်မြတ်တဲ့သဘောထားပို့ပြီးတော့တိခဏနိုင်ခွန်းလုံးတဲ့သဘောထားမျိုးရသွားတဲ့အခါမှာစိတ်ကချမ်းသာသွားတယ်နော်အဲ့တော့စိတ်ချမ်းသာသွားတော့တေချာဂွင်းဆက်တစ်ခုပြီးတစ်ခုလိုက်ကြည့်လို့ရှိရင်ဒီစိတ်ချမ်းသာမှုရဖို့အတွက်နော်ပြီးတော့ဒီစိတ်ချမ်းသာမှုကလည်းဒီအခဲခဲတစ်ခုတည်းကိုပြည်လဲစေတာမဟုတ်ဘူးနော်ဒီတရားနဲ့ပတ်သက်ပြီးတော့အတိအမြင်မှန်သွားလို့စိတ်ချမ်းသာသွားတယ်ဆိုတဲ့လူဟာဒီအခက်အခဲတစ်ခုတည်းပြည်လဲသွားတာမဟုတ်ဘူးနော်ဘဝမှာတွေ့ကြရမယ့်အခက်အခဲပေါင်းများစွာတွေ့ထားရမယ့်သဘောထားအမှန်ကိုသူရသွားပြီအခက်အခဲတွေကိုတစ်ခုချင်းလိုက်ပြီးတော့ဖြည့်ရှင်းစရာမလိုတော့ဘူးနော်အခြေခံသဘောထားကိုမှန်အောင်ပြင်လို့ရသွားပြီဆိုရင်ပြဿနာပေါင်းများစွာရှင်းပြသဖြစ်သွားတယ်နော်ဒါကြောင့် psychotherapy နဲ့မတူဘူး psychotherapy ကများစွာဖြင့်တစ်ခုချင်းဖြည့်ရှင်းသွားတာနော်ဒီဝိပဿနာဟာပြဿနာတစ်ခုချင်းကိုမဖြည့်ရှင်းဘူးပြဿနာအားလုံးကိုဖြည့်ရှင်းနိုင်မယ့်အခြေခံသဘောထားကိုမှန်အောင်လုပ်ပြလိုက်တာ။အဲ့တော့ဂွင်းဆက်တွေလက်ကြည့်မယ်ဆိုရင်ပထမဂွင်းဆက်ကဘယ်ရလာလဲ။ပထမဦးဆုံး step ကကိုယ်စိတ်ဆင်းအောင်လုပ်တဲ့သူနော်ပြဿနာနော်အဲ့တော့ကိုယ်မှာအခုလိုအသိအမြင်သဘောထားပို့ပြီးတော့လေးနဲ့ရင့်ကျက်မှန်ကန်လာတာကိုဘယ်သူ့ကိုကျေစွတင်ရမလဲ။အဲ့ဒီလိုကျေစွတင်ရမလဲ။လေးလေးနဲ့နဲ့စဉ်းစားပါနော်နော်လေးလေးနဲ့နဲ့စဉ်းစားပါတကယ်စိတ်အေးအေးချမ်းချမ်းနဲ့လေးလေးနဲ့ပြန်အာရုံပြုလိုက်လို့ရှိရင်သူ့ကိုတကယ်ပဲလှက်လှက်လှက်လှက်ကျေးဇူးတင်လို့ရသွားရောငါတကယ်ပဲကျေးဇူးတင်ပါလေနော်သူသားငါ့ကိုအဲ့ဒါလို့မပြောမဆိုခဲ့ရင်ငါဒီပြဿနာကိုဖြေရှင်းဖို့နီးလန်းနဲ့ရှာမှာမဟုတ်ဘူးမရှာရင်တွေ့မှာလည်းမဟုတ်ဘူးအဲ့တော့မတွေ့လို့ရှိရင်ဘဝတစ်ခုလုံးမှာနေသွားဖို့ရတဲ့မှန်ကန်တဲ့အခြေခံသဘောထားကိုငါရမှာမဟုတ်ဘူးနော်အဲ့တော့ဒီအခြေခံသဘောထားလေးကို तू ရသွားပြီ तू ရပြီဆိုတဲ့အတွက်ကြောင့်ဒါကို तू ပြစ်ထားမှလည်းမဟုတ်တော့ဘူးနော်နေ့တိုင်းနှလုံးသွင်းနေတော့မှာနေ့တိုင်းပွားများအထုတ်တော့မှာအဲ့တော့ဒီအခြေခံသဘောထားလေးကကြာလေရင်ကျက်လေကြာလေရင်ကျက်လေကြာလေရင်ကျက်လေဖြစ်သွားမှာပဲနော်တနည်းတစ်ခြားရင်ကျက်တော့မှာပဲနော်အဲ့တော့ဒီရင်ကျက်မှုကဘဝမှာတန်ဖိုးဖြတ်လို့မရနိုင်ဘူးဒါပညာတစ်မျိုးလည်းဖြစ်တယ်နော်ဒါ education တစ်မျိုးဖြစ်ပါလေဒါကိုဘယ်လိုပြောမလဲ adult education လို့ဆိုရမှာလူကြီးပညာရေးနော်ဘဝမှာတကယ်တွေ့ကြုံနေရတဲ့လောကဓာတ်အခက်အခဲတွေကိုဘယ်လိုအသိအမြင်နဲ့ဘယ်လိုသဘောထားနဲ့ရင်ဆိုင်ရမလဲဆိုတာကိုတင်ပြလိုက်တာနော်အဲ့တော့ရန်သူကိုမိတ်ဆွေဖြစ်သွားအောင်လုပ်နေတဲ့နည်းကဒီတနည်းပဲရှိတယ်နော်လက်စားချေတဲ့နည်းနဲ့ရန်သူကိုမိတ်ဆွေဖြစ်အောင်လုပ်လို့မရဘူးနော်အဲ့တော့ကိုယ့်ဟာကိုယ်စိတ်အေးချမ်းအောင်နေပြီးတော့သူ့ကိုပြန်ပြီးတော့လေးလေးဆဆပဲဆက်ဆံနေကြောက်လို့မဟုတ်ဘူးနော်လေးလေးဆဆပဲမြတ်တာကရုဏာနဲ့ကျေးဇူးတင်တဲ့စိတ်နဲ့ပဲသူ့ကိုဆက်ဆံနေဆိုရင်မိတ်ဆွေဖြစ်သွားကြမှာเนาะအဲ့တော့လူတိုင်းဟာဒါမျိုးကိုလိုချင်ကြတာပဲเนาะအဲ့တော့ကိုယ်ကိုယ်တိုင်ကပေးနိုင်မှုအရေးကြီးပါတယ်เนาะ When you are peaceful ကိုယ်စိတ်ထဲမှာငြိမ်းချမ်းနေတဲ့အခါเนาะဒါလည်းပဲတကယ် peaceful အမှန်ဆိုတာကတော့တရားနဲ့မှပဲရတာပါเนาะအဲ့တော့ When you are peaceful happy ပြောနေတယ်နော်စိတ်ထမပြောနေတယ် joyous joyous ဆိုရယ်ရှင်လန်းနေတယ်နော်ကြည်လင်ရှင်လန်းနေတယ် and doing what you love to do ကိုတံပိုးထားတာကိုလည်းပဲလုပ်နေတယ်နော်ဒါကလည်းအမှန်ရေးကြည့်တဲ့ချက်နော်လူတော်တော်များဟာလုပ်တာလုပ်နေတယ်ကိုလုပ်တဲ့အလုပ်ကိုကိုမချစ်ဘူးစာဝန်ကြီးအတွက်လုပ်တယ်ပတ်စံရဖို့အတွက်လုပ်တယ်ချစ်လို့လုပ်တာမဟုတ်ဘူးနော်အဲကိုအလုပ်ကိုလည်းကိုတကယ်ချစ်တဲ့သူဆိုရင်နော် and doing what you love to do you are successful เนี่ยบัวมาออมเงินได้ดูป่ะเนาะแล้วบลูๆออมเงินได้ดูเปียวมั้ยแหละปะสันชั้นตาได้ดูล่ะยาดุฤอจี้ยาได้ดูล่ะสอไม่เข้าเนาะงิ้งชั้นได้ดูเปียวชินได้เปียวชวนได้ดูจีลินชวนล้านได้ดูเนาะกูตําโบ้ท่าได้ลูกกูกูฉิดได้ลูกกูเล่นเนี่ยได้ดูอ่ะบัวมาออมเงินได้ดูผิดเด้เนาะเออ တချို့လူတွေကနော်လောလောဆယ်မှာ तू လုံနေရတဲ့လောက်ကို तू မချစ်ဘူးနော်အချီနေရလုံနေရတာပဲဒါပေမဲ့အဲ့ဒီလူကနော်သူ့စိတ်ကို तू တိအောင်ကြိုးစားလာတယ်တရားကိုအမြဲတမ်းအားထုတ်တယ်တွိုင်းလိုင်းနေရင်ထိုင်လည်းပဲတတိမပြတ်အောင်အတက်နေဆုံးကြိုးစားရဲဆိုရင်အဲ့ဒီတတိကောင်းလာလေလေအလုတ်ထက်ရောက်တဲ့ခါမှာဒီတတိရှိနေတဲ့စိတ်ကြည်လင်အေးချမ်းတဲ့စိတ်နဲ့ဒီအလုတ်ကို तू လုံနိုင်လေလေဖြစ်လာတယ်နော်ကိုယ်စိတ်ကကြည်လင်အေးချမ်းနေရင်အဲ့ဒီလောက်ရတဲ့အလုပ်ပေါ်မှာလည်းပဲတမျိုးကျင်နှံ့မှုရတယ်နော်အဲ့ဒီအလုပ်နဲ့ပတ်သက်ပြီးတော့ဆက်ဆံရတဲ့လူတွေပေါ်မှာလည်းပဲပို့ပြောကြည်ကြည်လင်အေးချမ်းနေတဲ့ဆက်ဆံလို့ရတယ်ဒါကြောင့်ဆက်ဆံရင်ပို့ပြောအဆင်ပြေလာတယ်နော်နှစ်ဦးတဦးကတူအပြန်လန်လေးစားမှုရှိတဲ့ဆက်ဆံရင်မျိုးဖြစ်လာတယ်နော်အဲ့လိုဖြစ်လာတဲ့ခါမှာအလုပ်မှာပို့ပြောပြောလာတယ်နော်ဒီလိုကိုတွေ့ကြုံမှုသလားလို့နော်ကိုယ်စိတ်ကကြည်လင်အေးချမ်းလာတဲ့ခါမှာအလုပ်ကိုလုပ်ရတဲ့ခါမှာ resistance တိတ်မရှိဘူး။ဟောဒီအလုပ်ကလည်းအများကြီးရှိတဲ့အလုပ်ပဲ။နော်။အကောင်းဆုံးဖြစ်အောင်ဆိုပြီးစူးစမ်းပြီးလုပ်သွားတယ်။ဒီလုပ်နဲ့ပတ်သက်ပြီးတော့သူ့စီလာနေကြတဲ့လူတွေအများကြီးရှိတယ်။နော်။ဟိုတလောကပဲအကြောင်းနေပဲတယောက် engineer ပါပဲ။သူနဲ့ဒီပုံပုံနဲ့နှစ်ချင်းတိတ်မကွာဘူး။နော်။အလုပ်တော်တော်ပင်ပန်းတယ်တာဝန်အမှန်ကြီးတယ်။ဒါပေမဲ့သူပျော်ပါတယ်။နော်။အများအတွက်အဆင်ပြေသွားအောင်သူလုပ်ပေးနေတာ။နော်။ဘလောက်ပင်ပန်းတယ်လဲဆိုရင်စားရင်တော့အလုပ်ကလုပ်နေရသေးတယ်လေ။နော်။အစည်းအဝေးရလေတနေကုန်တက်ရတယ်အများကြီးတက်ရတယ်တခါလေအစည်းအဝေးတက်ရင်းနဲ့ပြောနေတာတစ်ဖက်ကနားထောင်နေတယ်တစ်ဖက်ကလက်မထိုးစရာရှိတာလေထိုးနေရသေးတယ်တဲ့ဘလောက်အလုပ်များလဲဆိုတာကြည့်သူ့မှာတစ်ခုပြီးမှနောက်တစ်ခုလုပ်ဖို့တောင်အချိန်မရှိဘူးအစည်းအဝေးကိုတစ်ဖက်ကနားဆင်းနေတယ်ဒီကဆရွက်တရက်ကြီးလိုက်ဒါလက်မထိုးရမှမစူးထိုးလိုက်တခါအစည်းအဝေးနားထောင်လိုက်နောက်တစ်ရက်ကြီးလိုက်ထိုးလိုက်ဒီလိုလုပ်ရတာဒါပေမဲ့အများအဆင်ပြေသွားအောင်သူလုပ်ပေးနေတယ်ဘယ်သူမှအယုတ်အလတ်မြတ်မရွေးဘူးပုပ်ကူမရွေးဘူးတဲ့ဖြစ်တဲ့ကိစ္စရတဲ့ကိစ္စဆိုသူဖြစ်အောင်လုပ်ပေးနေတယ်သူစိတ်ချမ်းသာနော်အဲ့တော့ကိုယ်စိတ်သဘောထားပြောင်းသွားရင်ကိုယ်အလုတ်တောင်မှတမျိုးပြောင်းသွားပြီးတော့ဒီအလုတ်ပြီးပြင်နေကိုယ်စိတ်ဓာတ်ကိုပို့ပြီးတော့မြင့်မြတ်အောင်အထောက်ကူပေးလာတယ်နော်ဒီအလုတ်ကကိုယ်ကိုမြင့်မြတ်အောင်လုပ်ပေးတယ်နော်အော်ဈေးရောင်းတဲ့တပည့်တွေရှိတယ်အယောင်ဝယ်လုပ်ငန်းတွေအများကြီးလုပ်နေတယ်နော်အင်မတန်ရိုးရိုးတသားလုပ်တယ်တမားအပြင်ပြောမယ်ဆိုရင်တော့အများကြီးလုံးရောင်းတာနော်အမြတ်များများရလေကောင်းလေပဲဒီလိုယူဆမှာနော်ဒါပေမဲ့တရားအထုတ်လာတဲ့ခါမှာစိတ်ရင်သဘောထားတွေကပြောင်းလာတော့ဝယ်တဲ့လူကမတိလို့ပစ္စည်းတစ်ခုကိုဝယ်ခြင်းတော့မှ तू ကတဲ့တဲ့ပဲပြောရတာဒီပစ္စည်းကအမျိုးအစားပဲလို့ရှိမကောင်းဒီပစ္စည်းကအမျိုးအစားကောင်းတယ်ဒီပစ္စည်းကဘယ်စင်းလို့ဒီပစ္စည်းကဘယ်စင်းလို့အမှန်တိုင်းပြောတာလေနော်ဒါတရားနှစ်ယောက်မဟုတ်ဘူးခိုးတစ်ခေါက်ကတစ်ခါပြောပြီးတော့ golf ပစ္စည်းရောင်းတဲ့တပည့်လေးတယောက်ကြောင်းနော်သုံးပိသားတပည့်ရဲ့အဟောင်းကိုအတုလည်းဖြစ်နေတယ်နော်အဲ့ဒါကိုအတုမှမသိဘူးဝယ်ခြင်းတဲ့လူကဝယ်မယ်နော်အဲ့ဒါကိုရောင်းတဲ့လူကပြောတာဒါအတုပဲမဲ့လည်းပဲအစ်စ်လောက်နေပါတကယ်ပဲကောင်းပါလေဈေးနှုန်းကလည်းမဆိုးပါဘူးတပတ်ရည်မလို့ဈေးနှုန်းလည်းကောင်းတယ်တပတ်ရည်ဆိုရင်တိတ်ဟောင်းတော့နေတာမဟုတ်ဘူးအဲ့လိုပြောပြတော့ရောင်းတယ်နော်တခါတော့တပတ်လေးတယောက်ကပစ္စည်းတစ်ခုရောင်းလိုက်တာမှာအရင်စလိုနဲ့မှားပြတော့အဲ့လိုနည်းနည်းညံ့တဲ့ပစ္စည်းကိုအကောင်းဆုံးနဲ့ရောင်းလိုက်တယ်အကောင်းစားပစ္စည်းနဲ့အညံ့စားပစ္စည်းနဲ့မှားပြတော့နော်အညာစားပစ္စည်းကိုရောင်းလိုက်တာဝယ်တဲ့လူကလည်းသူ့ကိုယုံကြည်ကြည်နဲ့ပဲဝယ်သွားတယ်ဝယ်တဲ့လူကအတွေ့အကြုံမရှိဘူးမသိဘူးနော်ဒါပေမဲ့ဝယ်သွားပြီးနောက်မှသူကသူ့ပစ္စည်းကိုသူစစ်လိုက်တော့ဟာဒီအကောင်းစားဟာရောင်းတဲ့ပစ္စည်းဖြစ်ရမှာအခုတော့ဟိုအညာစားပစ္စည်းကရောင်းလိုက်မိတာဖြစ်သွားပြီအကောင်းစားကဒီမှာကြမ်းနေတယ်ဆိုသူဘယ်လိုမှမနေနိုင်ဘူးနော်သူတတော်ကိုစိတ်ကပူသွားတာချက်ချင်းအဲ့ဒီလူကိုအကြောင်းကြားတယ်မေးတယ်စုံစမ်းတယ်ဖုန်းဆက်တယ်ခေါ်ခိုင်းတယ်နော်ခေါ်ခိုင်းပြီးတော့ပြန်ပြောရတာအခုနရောင်းလိုက်တဲ့ပစ္စည်းကမှားသွားတာပါအဲ့ဒီပစ္စည်းကညံ့တယ်ဟောဒီပစ္စည်းကအကောင်းအဲ့ဒီဈေးနဲ့ဆိုဒီအကောင်းနဲ့ပဲတန်တယ်ပြန်လဲယူပါနော်အဲ့တော့ဈေးရောင်းနေတာနော်တမားအဖြစ်ကြည့်မယ်ဆိုရင်ဈေးရောင်းတဲ့အလုပ်ကတော်တော်အောက်တန်းကျတဲ့အလုပ်ပဲဆိုပါတော့နော်ဟိုဒါဖုန်းကတော့အောက်တန်းကျတော့သဘောမထားပါဘူးနော်လောကမှာအများဖြစ်တဲ့ဆိုတာဒီလူကဘာလို့ဆိုဈေးတယ်ဟောဈေးတယ်ဆိုတာတော့ထားလိုက်ပါတော့နော်တိတ်လေးလေးနဲ့ကြည့်တယ်လူဟုတ်မှာမထင်ပါဘူးဒီလိုထင်မယ်နော်အခုတော့ဈေးရောင်းတာပါဈေးတယ်ပါဘလောက်သဘောထားမြင့်မြတ်တယ်လဲဆိုတာကြည့်နော်အဲ့တော့ကိုကသဘောထားမှန်သွားလို့ရှိရင်လေဘာအလုတ်ကိုပဲလှုပ်လှုပ်အဲ့ဒီအလုတ်ကကိုရဲ့မြင့်မြတ်မှုကိုအကောင့်ထဲပေါ်ပေးနေတယ်လက်တွေ့အကောင့်ထဲပေါ်ပေးနေတယ်ဒါကူလဲသဘောပေါက်ဖို့အရေးကြီးတယ်နော်ကိုအလုတ်တည်ပြီးရင်ကိုအတွက် nurturing နော်စိတ်ဓာတ်ကိုအတိညာကိုလေးနဲ့အောင်မြင့်မြတ်အောင်စိတ်ချမ်းသာမှုရအောင်လုပ်ပေးတယ်နော်အဲ့တော့အခုနောက်တစ်ဖက်ကအဲ့လိုလဲပေးလိုက်ရတဲ့ခါကျတော့သူစိတ်အမှန်ချမ်းသာသွားတာနော်အကေရွတ်တာအဲ့လိုလဲမပေးလိုက်ရရင်တဲ့အဲ့ဒီည ဖြောင်းတော့အဲ့လိုရမယ်မထင်ဘူးလို့နော်အဲ့တော့ကိုယ်စိတ်ကိုကိုယ်သိနေတဲ့လူပါလေတမင်တကာလိန်ညာဖို့မပြောနဲ့နော်မတော်တဆလွဲမှားသွားရင်တော့မှချက်ချင်းပြန်ပြင်ခြင်းနဲ့အချိန်မဆိုင်ခြင်းဘူးကြာကြာဆိုင်ထားရရင်မကောင်းတော့ဘူးနော်အတတ်နဲ့ဆိုအမြန်ဆုံးနည်းနဲ့ပြန်ဖြေရှင်းခြင်းအဲ့လိုဖြစ်လာတယ်နော်အဲ့တော့အဲ့လိုလူဟာစီးပွားရေးလည်းပဲသူအဆင်ပြေလာတယ်အောင်မြင်လာတယ်သူစိတ်ထဲမှာကြည်လင်မှုအေးချမ်းမှုလည်းရှိနေတယ်There is no true success without peace of mind. Say, ee jam mu shi be ne, sit man de aum yin mu so da, ma shi ba mu. No? Ara ko ye aum yin mu go ba ne tain da mu le. Ara tain da sia le tuk be no. Sit the ma ee jam mu shi ma, ko bwa aum yin de lo pyo le ya le no. Ai ee jam mu shi bu so da le, yo ta mu ma shi be ne, ee jam mu ma phit nai ma bu. No?ယောသားမှလည်းပဲအထက်ရောက်အေးချမ်းတယ်နော်ပြီးတော့တည်ငြိမ်မှုအသိဉာဏ်မရှိဘဲနဲ့လည်းပဲတကယ်အေးချမ်းမှုအစစ်မှဆိုတော့မဖြစ်နိုင်ပါဘူးအဲ့တော့ဘဝကိုအေးအေးချမ်းချမ်းနေသွားမှလားစိတ်ထဲမှာ guilty နော်ဟိုနောင်တတွေပူပန်မှုတွေနော်ကိုဟာကိုမယောသားတာတွေကိုမယောသားမှလည်းသူများသိနေတာတွေကိုမရမကဖုံးပြတော့နော်ပူလောင်တဲ့စိတ်ကြီးနဲ့နေသွားမှလားအဲ့လိုနေသွားရင်အဲ့ဒီဘဝအောင်မြင်တဲ့ဘဝလို့ဆိုနေတာအဆုံးနိုင်မှုနော်အဲ့တော့အေးကြီးအေးအေးချမ်းချမ်းနဲ့အောင်အောင်မြင်မြင်နေသွားဖို့ဒီနှစ်ခုကတွဲမှရမယ်နော် A successful man possesses great spiritual understanding နော် spiritual understanding ဆိုတာလေးနက်တဲ့မြင့်မြတ်တဲ့မှန်ကန်တဲ့အသိဉာဏ်နဲ့စိတ်ထားနော်အဲ့ဒါ spiritual ပဲနော်အဲ့ဒီလေးနက်တဲ့မှန်ကန်တဲ့အသိဉာဏ်မြင့်မြတ်တဲ့အသိဉာဏ်ရှိမှသာအဲ့ဒီလူက a great man လို့ပြောလို့ရတယ် a successful man လို့ပြောလို့ရတယ်နော်အဲ့တော့တကယ်အောင်မြင်တဲ့လူဟာတဲ့သူ့မှာအင်တန်လေးနဲ့တဲ့မှန်ကန်တဲ့မြင့်မြတ်တဲ့အသိဉာဏ်ရှိတယ်စိတ်ထားရှိတယ်နော် a successful man possesses great spiritual understanding နော်အဲ့အစစ်စစ်ဒီဟာလေးတွေသဘောပေါက်အောင်စံစားစေခြင်းတယ်နော်လူတိုင်းကိုတကယ်အောင်မြင်တဲ့လူတွေဖြစ်စေခြင်းတယ်နော် successful ဖြစ်စေခြင်းတယ် to the degree that we achieve optimal growth နော် growth ဆိုတာအသိဉာဏ်နဲ့စိတ်ဓာတ်ကြီးမားလာတာနော်ကြီးထွားလာတာအဲ့တော့ကိုယ့်ရဲ့အသိဉာဏ်နဲ့ကိုယ့်ရဲ့စိတ်ဓာတ်ကြည့်ထွားလိုက်ကြည့်ထွားလာနော် we are not only free နော်လွတ်လပ်သွားရုံနေမကပါဘူးနော် not only free ဆိုတာလွတ်လပ်သွားရုံနေမကဘူးနောက်ဆက်တွဲတွေအများကြီးရှိသေးတယ်နော်အဲ့တော့ကိုယ့်ရဲ့အသိဉာဏ်နဲ့စိတ်ထားဟာတိုးတက်လာလေလေကြီးပွားလာလေလေအဲ့ဒီလူဟာလွတ်လပ်သွားလေလေဖြစ်ုံနေမကပါဘူးဆိုတော့လွတ်လပ်သွားလေလေဆိုတာပါသွားပြီနော်အဲ့တော့အသိဉာဏ်နဲ့စိတ်ထားရင့်ကျက်လေလေလွတ်လပ်မှုပိုရှိလေလေဘာဖြစ်လို့ဆိုတော့သူ့စိတ်ထဲမှာလောဘနဲ့မလုတော့ဘူးနော်လောဘရဲ့လွှမ်းမိုးမှုနဲ့မလုတင်တာကိုသူမလုတော့ဘူးဒေါသရဲ့လွှမ်းမိုးမှုနဲ့မလုတင်တာကိုသူမလုတော့ဘူးနော်အဲ့တော့လောဘရဲ့လွှမ်းမိုးမှုကိုခံနေရတဲ့သူနော်မတရားတာမဟုတ်တာကြီးကိုဒီလောဘဇောကြီးကိုမကြည့်နိုင်လို့မထိန်းနိုင်လို့လုံနေရတဲ့လူဟာလွတ်လပ်တဲ့သူမဟုတ်ဘူးနော်ဘယ်လိုလူဟာလွတ်လပ်တဲ့လူလဲဆိုတော့ကိုလုတဲ့ကိစ္စတိုင်းကိစ္စတိုင်းကိုတတိလေးနဲ့ညာရင်းနဲ့တစ်ချက်ကြည့်ပြီးတော့ကိုယ်လည်းပဲအကျိုးရှိအောင်အများလည်းအကျိုးရှိအောင်နော်ကိုယ်မှလည်းထိခိုက်မှုမရှိအောင်အများမှလည်းထိခိုက်မှုမရှိအောင်ညံလေးနဲ့လုတ်တဲ့သူမှသာလွတ်လပ်တဲ့လူလို့ဆိုနေတယ်အကြောင်းလွတ်လပ်မှုဆိုတာဘာလဲဆိုတော့ပညာဉာဏ်နဲ့ရှင်ပြီးတော့လုတ်တဲ့တာကိုလုတ်တာဟာလွတ်လပ်မှုလို့ပြောလို့ရတယ်နော်လောဘကြီးကြီးနဲ့ဒေါသကြီးကြီးနဲ့လုတ်တာဟာလွတ်လပ်မှုမဟုတ်ဘူးနော်အဲ့တော့အဲ့လိုကိုယ်မှအသိဉာဏ်နဲ့စိတ်ထားကြီးလာလေလေပို့ပြီးတော့လွတ်လပ်လာလေဖြစ်တယ်နော်ဒါတွေမကstrong နော်အသိဉာဏ်နဲ့စိတ်ထားကြီးလာလေလေပို့ပြီးတော့အားရှိတဲ့လူဖြစ်လာလေလေပဲပို့ပြီးတော့အားကောင်းတဲ့လူဖြစ်လာလေပဲပို့ပြီးတော့ခိုင်မာတဲ့လူဖြစ်လာလေလေပဲနော် weak မဖြစ်ဘူးနော် strong ဖြစ်လာတယ်အဲ့တော့ကိုပြန်မေးကြည့်ဖို့ကောင်းတယ်နော်ငါဟာ weak ဖြစ်တဲ့သူလား strong ဖြစ်တဲ့သူလားဘယ်အတိုင်းတာထိ strong ဖြစ်ပြီလဲနော်ပြီးတော့ rational တဲ့ rational ဆိုတာအကြောင်းကျိုးမမှန်ကန်ကန်ဆင်ခြင်နိုင်တာနော်တင်တယ်မတင်တော့ဘူးဆိုတာကိုတေချာစင်ရင်တုံးတက်နေတာနော်အဲ့တော့အတ္တဇွဲနေသွားတဲ့လူဟာကိုလိုတဲ့ဘက်ကိုမဆွဲတော့ဘူးတရားအထုတ်လာလို့ ဝိပဿနာဉာဏ်ရင့်တန်လာတဲ့လူမဲ့ဉာဏ်ပညာဆိုရင်တော့ပြောပေါ်ရမှာရှိဘူးနော်အဲ့တော့တရားအားထုတ်လာလို့အတိဉဏ်ကောစိတ်နေသဘောထားကောလေးနဲ့လာတဲ့လူရင့်တန်တဲ့လူဟာကိစ္စတစ်ခုလောက်တော့မယ်ဆိုရင်ပုဂ္ဂိုလ်ဆွဲကိုဦးစားမပေးတော့ဘူးပုဂ္ဂိုလ်ဆွဲကိုထဲကိုမစဉ်းစားတော့တာနော်ဒီကိစ္စငါ့အတွက်ဘယ်လောက်အကျိုးရှိရှိမလဲဆိုတော့အဓိကသူမမေးတော့ဘူးဒီကိစ္စမှန်ကန်တဲ့ကိစ္စလားနော်အားလုံးအတွက်အကျိုးရှိတဲ့ကိစ္စလားတဦးတယောက်အတွက်ထိခိုက်မယ်ဆိုရင်တော့မလုပ်တော့ဘူးအဲ့ထက်မှမိမိကိုယ်လည်းပါတယ်နော်ငါတော့အထိခိုက်ခံပြီးသူများအကျိုးရှိအောင်လုပ်မယ်လို့မဖြစ်နိုင်ဘူးအဲ့ဒါအလကားဟိုစကားလှအောင်ပြောတာပဲနော်အဲ့တော့ကိုယ်လည်းပဲအကျိုးရှိအောင်အများလည်းပဲအကျိုးရှိအောင်သူစဉ်းစားပြီးလုပ်တယ်နော်ကိုယ်လည်းပဲအကျိုးရှိအောင်လို့ပြောတဲ့အတွက်ကြောင့်အတ္တဆွဲကြည့်လို့မဆိုနိုင်ဘူးနော် and joyous အဲ့ဒီလူဟာပျော်လဲပျော်ရွှင်နေတယ်နော်ရှင်လန်းတဲ့စိတ်ရှိတယ်အဲ့တော့အသိဉာဏ်နဲ့စိတ်ဓာတ်ကြီးမားလာလေလေလွတ်လပ်မှုပို့ရှိလေလေခိုင်မာမှုပို့ရှိလေလေနော်အကြောင်းအကျိုးကိုမှန်မှန်ကန်ကန်စဉ်းစားနိုင်လေလေဆင်ခြင်နိုင်လေလေမှန်မှန်ကန်ကန်ဆုံးဖြတ်နိုင်လေလေဒီတော့ဥပရောလည်းပဲကြည်လင်မှုရှင်လာမှုရှိလေလေဖြစ်လာတယ်နော်ဒါတွေမကြသေးဘူး but also mentally healthy ဒီချက်ကအင်မတန်ရေးကြီးတယ်နော်ဒါကိုအထူးလေးလေးစစသဘောပေါက်စေချင်ပါသေးတယ်နော်အသိဉာဏ်နဲ့စိတ်ဓာတ်မြင့်မြတ်မှုရှိမှ mentally healthy ဖြစ်မယ်စိတ်ကကျန်းမာမယ်နော်အဲ့တော့အဲ့ဒါကိုအပြန်အမြန်အလန့်အလန့်စဉ်းစားပါလောဘကြီးလွန်းတဲ့သူဟာ mentally healthy ဖြစ်မှာမဖြစ်တော့ဘူးနော်တကူကောင်းဆန်လွန်းတဲ့လူဟာ mentally healthy စိတ်ကျန်းမာမှုရှိနိုင်မလားရှိနိုင်တော့ဘူးကိုကျင်းမစားတဲ့သူဟာ mentally healthy စိတ်ကျန်းမာတဲ့သူမဖြစ်နိုင်ဘူးအင်မတန်ရိုးတယ်နော်ဒါဟာတကယ်အခြေခံသဘောလေးတွေနားလည်ဖို့ရဘာမှမခက်ဘူးအေးအေးစစ်စစ်စဉ်းစားကြည့်သားမှာနော်အဲ့တော့ mentally healthy ဖြစ်ဖို့ဆိုတာဟာအဲ့ဒီစိတ်ဓာတ်နဲ့အသိဉာဏ်ရင့်ကျက်မှုကြီးပွားမှုချိမှဖြစ်မယ်။နည်းနည်းလေးရင့်ကျက်လာရင်နည်းနည်းလေး healthy ဖြစ်လာပြီ။ညာကင်နှုံးပြည့်ရင့်ကျက်သွားရင်တော့ညာကင်နှုံးပြည့် healthy ဖြစ်သွားပြီလို့ပြောလို့ရတယ်နော်။အဲ့တော့အခုခေတ်မှာလူတော်တော်များဟာအသိဉာဏ်နဲ့စိတ်ဓာတ်ရင့်ကျက်မှုလေးနဲ့မှုမြင့်မြတ်မှုရှိဖို့အတွက်အချိန်သိမ့်မပေးဘူး။ဒကာကြီးတို့မဆိုလို့ဘူးနော်။ဒကာကြီးတို့ဒီမှာရှိတဲ့ပြဿနာကတော့အကြောင်းသိပြီသားပဲ။နောက်တက်လာမဲ့လူငယ်တွေအတွက်ဒီဖုန်းဖုန်းကပို့ပြီးတော့စဉ်းစားတာပါနော်ဓတိပေးစေခြင်းတယ်ဒကာကြီးတို့အိမ်မှာသားတွေသမီးတွေတူတွေဒူမတွေညီတွေနှမတွေရှိမယ်နော်ဒကာမကြီးတို့အိမ်မှာလည်းရှိမှာပဲအဲ့တော့သူတို့ပို့ပြီးတော့နားလဲစေခြင်းပါနော်တကယ်ဘဝမှာအောင်မြင်တဲ့လူဖြစ်စေခြင်းတယ်နော်စိတ်လည်းပဲတကယ်ကျမ်းမာလူဖြစ်စေခြင်းတယ်နော်အဲ့တော့လောဘကြီးလွန်းရင်စိတ်မကျမ်းမာဘူးဒေါသကြီးလွန်းရင်ကောစိတ်ကမကျမ်းတာမကျမ်းမာတော့ဘူးနော်မာနကြီးလွန်းရင်စိတ်ကမကျမ်းမာတော့ဘူးနော်လောဘဒေါသမာနကြီးလွင်ရင် rational ကိုဖြစ်မှာလားမဖြစ်နိုင်တော့ဘူးမျှတတဲ့အမြင်မဖြစ်နိုင်တော့ဘူးเนาะအကျိုးအကြောင်းကြိုက်အောင် तू မစဉ်းစားတော့ဘူးเนาะ तू လှဲ့ပတ်တော့မဟုတ်တော့ဟုတ်ဖြစ်အောင် तू လုပ်တော့เนาะ rational မဖြစ်တော့ဘူးเนาะအဲ့တော့အဲ့ဒါလို့မဖြစ်တဲ့လူဟာစိတ်ကြည်လင်ရှင်လားမှုမရှိနိုင်တော့ဘူးเนาะပြီးတော့စိတ်တက်ခိုင်မာတဲ့လူရင့်ကျက်တဲ့သူလည်းမဖြစ်နိုင်တော့ဘူးเนาะဒါတွေအားလုံးဟာဆက်နေတယ်เนาะတစ်ဆက်သေးပဲတခုချင်းခွဲထုတ်လို့မရနိုင်ဘူးနော်စိတ်ဓာတ်နဲ့အသိဉာဏ်ရင့်ကျက်မှုကြီးပွားမှုနဲ့လွတ်လပ်မှုခိုင်မာမှုမှန်မှန်ကန်ကန်သိမြင်မှုနဲ့ကြည်လင်ရှင်လန်းမှုဟာခွဲထုတ်လို့မရဘူးတွဲနေတယ်နော်ဒါတွေမကဘူးစိတ်ရဲ့ကျန်းမာမှုနော် So mental health and sickness are outcomes of right and wrong living respectively ကိုယ့်ရဲ့နေပုံထိုင်ပုံပြောပုံဆိုပုံစဉ်းစားပုံတွေးခေါ်ပုံသဘောထားတွေမှန်နေရင် mental health ဖြစ်တယ်နော်ကိုယ့်ရဲ့နေပုံထိုင်ပုံပြောပုံဆိုပုံလုပ်ပုံကိုင်ပုံစိတ်နေသဘောထားတွေမှားနေရင် mental sickness ဖြစ်တယ်နော်ရိုးရိုးလေးပဲအင်မတန်ရှင်းတယ်နော်အဲ့တော့ mental health is in the last analysis နော်နောက်ဆုံးအများကြီးလေးလာတုံးတက်ပြတော့နောက်ဆုံးအဆင့်အဆင့် analyze လုပ်လိုက်ရမယ်ဆိုရင်နော်နောက်ဆုံးအဆင့်ကောက်ချက်ချရမယ်ဆိုရင်စိတ်ရဲ့ကျန်းမာရေးဆိုတာဘာလဲဆိုတော့ a manifestation of right living နော်မှန်မှန်ကန်ကန်သဘောထားမှန်မှန်နဲ့ပြောတာဆိုတာမှန်မှန်နဲ့လုပ်တာကိန်းတာမှန်မှန်နဲ့ကိုယ့်ဘဝကိုကိုယ်နေသွားတာဟာအဲ့လိုနေသွားခြင်းဟာ mental health ကိုအထောက်အကူပေးတယ်နော်အဲ့တော့စိတ်ရဲ့ကျန်းမာမှုဆိုတာ အနေထိုင်ပြောဆိုစိတ်ရင်သဘောထားမှန်ကန်မှုရဲ့အကျိုးတရားရလာပဲအကောင့်ထဲပဲအဲ့တော့လူတယောက်မှာစိတ်မကြမ်းပါဘူးဆိုရင် तू ဘာတွေလိုရနေလဲဆိုတော့သူ့ကိုယ်သူမေးဘူးကောင်းတယ်နော်သူများပြောရင်လည်းကြိုက်ချင်မှကြိုက်တယ်နော် mental illness is symptom of failure to live according to the requirements of human nature နော်အဲ့တော့ mental illness ဆိုတဲ့စိတ်ရဲ့မကြမ်းပါမှုဟာဘာကြောင့်ဖြစ်လဲဆိုတော့လူသဘာဝရဲ့လူအပ်ချက်နဲ့အညီမနေနိုင်လို့ဖြစ်တာပါတဲ့နော်လူသဘာဝရဲ့လူအပ်ချက်နဲ့အညီမနေနိုင်လို့ဆိုတော့လူသဘာဝရဲ့လူအပ်ချက်ဆိုတာဘာလဲလို့မေးစရာဖြစ်ပြီနော်အဲ့တော့ human nature လို့သူသုံးထားတော့ဒီ nature ရဲ့ရှေ့မှာ human ဆိုတာဘာနေတော့မြုပ်ထားတဲ့စကားလုံးတစ်လုံးကိုပေါ်လိုက်ရင်ဘာထွက်လာမလဲ animal nature ဆိုတာလည်းရှေ့ရအောင်ပါပဲနော်အဲ့တော့အခုတိရိစ္ဆာန်တွေကိုကြည့်မယ်ဆိုရင်တို့မှလောဘရှိတယ်ဒေါသရှိတယ်နော်ဒကောင်ဒကောင်ကိုတတ်ဖြတ်ပြီးတော့စားနေကြတာနော်ဒါတို့မှတေချာကြည့်ရင်တွေ့ရလိမ့်မယ်အဲ့ဒီတိရိစ္ဆာန်တွေမှာစီကံတစ်ခုတော့ရှိတယ်ဒီဖုံးဖုံးကတော်ရမှနေတာတိရိစ္ဆာန်တွေအများကြီးကြားရမှနေတာတိရိစ္ဆာန်တွေမှာစီကံရှိတယ်ဆိုတော့တွေ့ရတယ်အားလုံးတော့မဆိုးလို့ဘူးနော်တိရိစ္ဆာန်တိုင်းတို့တော့မဆိုးလို့ဘူးတချို့တိရိစ္ဆာန်တွေကတော်တော်စီကံရှိတယ်နော်ဆိုတော့ဘာဖြစ်ဖြစ်တော်ရမှဥမာငှက်တွေကိုအစာကျွေးထားတဲ့ကောင်မှာအကောင်ကြီးကအကောင်ငယ်တွေကိုအတင်းအနိုင်ယူလိုက်ပြီးတော့သူကြီးပဲအကုန်စားသွားတာနော်တကူကောင်းဆန်တယ်နော်ဥမာတောကြီးကန်းကြီးတွေရှိတယ်ယောဂကြီးကန်းတွေလည်းလာတယ်အဲ့ထက်မှာငှက်ငယ်ငယ်လေးတွေလည်းတွေ့ရတယ်နော်မိကိုရောင်လေးတွေအညိုရောင်လေးတွေငှက်ကလေးတွေသေးသေးလေးတွေစားကလေးလောက်ငှက်ကလေးတွေဒီငှက်ကလေးတွေကတို့လာစားနေဟိုအကောင်ကြီးကလာနှိုင်းရင်တို့ကကလုံးဖျားတော့တာမဖျားရင်လည်းပဲအကောင်ကြီးကစိတ်တယ်နော်အနိုင်ယူလိုက်တယ်နော်ဒါ animal nature သူလည်းစားပါစေကိုလည်းစားပါစေဆိုတဲ့သဘောထားမျိုးတိရစ္ဆာန်မှာမထားနိုင်ဘူးနော်အဲ့တော့တချို့လူတွေမှာအဲ့လိုသဘောထားမျိုးရှိတယ်နော်အဲ့တော့ဒါဟာလူမှာ animal nature နဲ့ human nature နှစ်မျိုးရောနေတယ်လို့ပြောလို့ရတယ်နော်အခုအဘိဓမ္မာတွေဘာတွေလေ့လာကြည့်ရင်တွေ့လိမ့်မယ်စေတသိက်ဘိုင်းမှာနော်အကုသိုလ်စေတသိက်လည်းရှိတယ်ကုသိုလ်စေတသိက်လည်းရှိတယ်နော်ကုသိုလ်စေတသိက်ဘိုင်းကတော့ human nature ပဲအကုသိုလ်စေတသိက်အပိုင်းဟာ animal nature ပဲနော်အဲ့တော့အဲ့ဒီကုသိုလ်အပိုင်းမှာရှိနေတဲ့လူရဲ့အဲ့ဒီ human nature ရဲ့တောင်းဆိုမှုတဲ့ requirements နော်လူအပ်ချက်တောင်းဆိုမှုအဲ့ဒါကိုဖြည့်ဆည်းပေးနိုင်ရမယ်အကောင့်ထဲပေါ်နိုင်ရမယ်နော်အကောင့်ထဲပေါ်နိုင်မှသာစိတ်ကကျန်းမာမယ်အကျိုးရဲ့လူသဘာဝဖြစ်တဲ့မြင့်မြတ်တဲ့စိတ်တွေကိုအကောင့်ထဲမပေါ်နိုင်ဘူးဆိုရင်စိတ်မကျန်းမာတော့ဘူးနော်အဲ့တော့ကိုချင်းစားရဲဆိုတာမြင့်မြတ်တဲ့စိတ်ပဲဒါဟာ requirement of human nature တခုနော်မေတ္တာကရုဏာဟာ human nature နော် requirement of human nature နော်ယိုသားမှုဖြောင်းမှမှုတတိတမာတိပညာဒါတွေအားလုံးဟာလူတဘာဝလူအပ်ချက်တွေနော်အခုလူတွေကများသောအားဖြင့် animal nature ရဲ့ requirements ကိုဖြည့်ဆည်းပေးနေတယ်ကောင်းကောင်းစားမယ်ကောင်းကောင်းကြည့်မယ်ကောင်းကောင်းနားထောင်မယ်နော်သူ့ငါနိုင်မယ်ငါ့အော်သူနိုင်မယ်ဒါ animal nature တွေနော်လုံးလုံးကြီးကင်းဖို့တော့မလွယ်သေးပါဘူးနော်သို့တော်လည်းပဲသိထားလို့ရှိရင်တော့ထိန်းလို့ရတယ်နော်ထိန်းထားပြီးတော့အဲ့ဒီကောင်းတဲ့ဘက်က human nature ကိုအားပေးမယ်ဒါနဲ့တခြားလေ့ကျင့်သွားမယ်ဆိုရင်နေချင်းညချင်းမရတော့မှနော်တကယ်စူးစမ်းကြည့်နှစ်ပေါင်းများစွာကြာလာတဲ့ခါမှာသဘောထားတွေကအင်မတန်လေးနဲ့လာတယ်အင်မတန်မြင့်မြင့်လာတယ်အင်မတန်တိခန့်နေတယ်အင်မတန်ခွလွတ်နေတဲ့လူဖြစ်လာတယ်နော်အဲ့လိုဖြစ်လာလေလေစိတ်က healthy ဖြစ်လေလေပဲကျန်းမာလေလေပဲနော်The closer we are to arriving at the model of human nature, no? အဲ့ဒီ human nature ဆိုတဲ့ကောင်းတဲ့ model နော်အဲ့ဒီကောင်းတဲ့ဘက်ကိုနီးလာလေလေတဲ့နော် The greater are our freedom. လွတ်လပ်မှုအလည်းပဲကြီးလာလေလေပဲ။ဟိုးပြီးတော့လွတ်လပ်လာလေလေပဲနော်။အဲ့ကိုယ့်ကိုယ်ကိုလွတ်လပ်တဲ့လူဖြစ်ချင်တယ်လားမလွတ်လပ်တဲ့လူဖြစ်ချင်လားလို့မေးရင်ဘယ်နဲ့ဖြစ်မလဲ။လူတိုင်းပဲဖြစ်မှာပဲเนาะလွတ်လပ်တဲ့သူဖြစ်ချင်တာပဲအဲ့ဒါရအောင်ဘယ်လိုလုပ်မှာလဲဘုဒ္ဓစီကတောင်းမှာလေဘုဒ္ဓစီကမှတောင်းလို့မရဘူးเนาะဒါကြောင့်အစင်အမြင့်ဆုံးဖြစ်တဲ့လွတ်လပ်မှုကိုဘုဒ္ဓစီကမှတောင်းလို့မရဘူးเนาะသူကစိတ်ထဲကနေဖြစ်လာမှာပဲရတယ်เนาะဒါတွေမကသေးဘူးเนาะ The greater are our freedom and our well-being well-being ဆိုတာကိုယ်ရောစိတ်ကောချမ်းသာနေတာနော်ကျမ်းမာနေတာငြိလုတ်ထဲလို့ကောင်းနေတာနော် well being အဲ့တော့စိတ်ရောကိုယ်ရောချမ်းသာဖို့ဟာ ဘယ်လိုလုပ်ရမလဲဆိုတော့ကိုယ့်ရဲ့ကောင်းတဲ့စိတ်ထားတွေကိုကောင်းတစ်ချက်ကောင်းလို့ရမယ်နော်လွတ်လပ်တဲ့လူဖြစ်လာအောင်မလုပ်ရမလဲဆိုတော့ကောင်းတဲ့စိတ်ထားတွေနော်အမှန်တန်လေးနဲ့တည်းမှန်ကန်တဲ့အသိဉာဏ်တွေကိုယ်မှာကြားလေးလေးအားကောင်းလေးလေးဖြစ်လာအောင်လုပ်ရမှာအဲ့ဒါကိုရထားတဲ့လူပါလေပြင်ပကတခါလေအချိန်နေရလှုပ်လှုပ်ကိုင်းလို့မဖြစ်တာမလွတ်လပ်တာကိုဘယ်လို့မှသဘောမထားတော့ဘူးဒါဟာအရေးမကြီးပါဘူးဒါအချိန်နေရဖြစ်နေရတာပါနော်To be driven by irrational passions is to be mentally sick. No? To be driven so that anauk ka ni chain tu bu lo mawn ni de lo. A da driven no. Ma nwa ri ba ri ma hle tat ta bu lo no. Nauk ka ni ka le su chung yin ne thu de. A da driven no. Mawn na hnin na wo khan ni ya no. A lo irrational passion so da ga a chu chang sin yin mu no. Mya ta de ma mya ta bu phit tin de ma phit tin mu so da wo ma sin yin nai de.ပြင်းထန်တဲ့စိတ်အလိုဆန္ဒအဲ့ဒါ passion နော် passion ဆိုတာပြင်းထန်တဲ့အလိုဆန္ဒလောဘကြောင့်ဖြစ်တာလည်းရှိမယ်ဒေါသကြောင့်ဖြစ်တာလည်းရှိမယ်မာနကြောင့်ဖြစ်တာလည်းရှိမယ်နော်ပြင်းထန်တဲ့စိတ်ရဲ့ဆန္ဒအဲ့တော့အဲ့လိုကြိုးကြောင်းဆင်ခြင်မှုမရှိတဲ့ပြင်းထန်တဲ့အလိုဆန္ဒရဲ့နော်မောင်းနေနေမှုကိုခံနေရတာဟာတဲ့ to be mentally sick နော်စိတ်မကြမ်းမှဖြစ်နေတာ ਨੇ တူတူပါပဲနော်အဲ့တော့လောဘကကိုယ်သွားမိုးနေပြီဆိုရင်driven by irrational passion ဖြစ်နေဒေါသအကြီးကြီးနဲ့ကိုကလွှမ်းမိုးတာခံနေရပြီဆိုရင် driven by irrational passion ဖြစ်နေအဲ့လိုပဲမာနလည်းဒီတိုင်းပဲမနာလိုဝန်တုံမှုအများကြီးပွားတာမနာလိုတာတို့ဘာတို့ဒါလည်းဒီတိုင်းပါပဲအဲ့လိုလူဟာစိတ်မကြမ်းပါဘူးအဲ့တော့အဲ့ဒီရှုထောင့်ကနေကြည့်မယ်ဆိုရင်စိတ်ကြမ်းပါတဲ့လူတော်တော်နဲ့နဲ့တယ်လို့ဆိုနေတယ်နော်အဲ့တော့ဘယ်သူတွေကကြမ်းပါမလဲဆိုတော့ကိုလောဘကိုကိုသိရင်လောဘပင်ရှိတော်လဲပဲငါဘူးသူဘူးချင်းချင်းလိုက်နော်သူလည်းအကျိုးရှိအောင်ငါလည်းအကျိုးရှိဒေါသဖြစ်နေတယ်ကိစ္စတစ်ခုအဆင်မပြေလို့ဒေါသဖြစ်နေတယ်ကိုဒေါသကိုကိုသိလို့ရှိရင်ဒီကိစ္စအဆင်ပြေအောင်တော့ငါပြောမယ်ဒါပေမဲ့ပြင်းပြင်းထန်ထန်ကြီးထိခိုက်သွားအောင်နင့်နံသွားအောင်စကားလုံးကြမ်းကြမ်းတမ်းတမ်းလည်းမတုံဘူးကိုထိလိုက်အောင်လည်းမလုပ်ဘူးအဆင်ပြေအောင်တော့ကြိုးစားမယ်ဒါဆိုရင် rational ဖြစ်လာပြီနော်နည်းနည်းတော်လာပြီနော်ဒါကြောင့်လောဘဒေါသတော်မှာတတိပါလာလို့ရှိရင် rational ဖြစ်လာတယ်irrational မဖြစ်ဘူးเนาะမာနကြီးနေတယ်ဆိုတော့ကိုကပညာကုံအစင်တန်ယာသူစတရားဖြင့်မြင့်မားတဲ့သူเนาะကိုအောင်နေတဲ့လူကိုနန်းလူကြီးလူဆက်ဆံရမှာခက်တယ်เนาะမဆက်ဆံကြည့်ဘူးကိုမာနကိုကိုသိတယ်သိရင်နည်းနည်းလျှော့လို့ရအလွန်ကြုံကြီးဖြစ်မသွားဘူးเนาะဒါတွေအားလုံးကတော့ပစ္စည်းဥစ္စာဂုံပကာသနာယာသူဆိုတာ incidental အခြေအနေရအကျိုးပေးကောင်းလို့ဖြစ်နေတာပါတကယ်ကိုအစွမ်းစမ်းနဲ့ရတာလို့တကယ်ပြောမယ်ဆိုရင်တော့မှပြောရတာမလွယ်ပါဘူးเนาะကိုစွမ်းစမ်းတဲ့ကိုရရလဲရှိတော့ရှိမှာပေါ့ဒါပေမဲ့တော်တော်များကိစ္စမှာအခြေအနေကောင်းနေလို့ရတာပါနော်တနေ့ရှိချင်မှရှိမှာနော်ကိုလက်ထမအမြဲတမ်းမြဲနေမယ်လို့မဆိုနိုင်ဘူးဆုံးရှုံးသွားနေတယ်နော်အဲ့တော့ကိုအဆင့်တန်းမြင့်ခဲ့တဲ့အချိန်မှာတုန်းက irrationally နော်တခါတည်းကိုအလွန်အကျွံမာနကြီးခဲ့တဲ့လူဗျုံဝင်နေသူ့မှာရှိနေတာကြီးတနေ့ဆုံးရှုံးသွားလို့ရှိရင် तू ဘယ်လိုနေမလဲတော်တော်ခံရခဲ့သွားမယ်နော်သူတို့ရဲ့သူတို့နိုင်မှာမဟုတ်တော့ဘူးတစ်ချိန်လုံးကသူကသူများပေါ်မှာဒီလိုသဘောထားမျိုးထားခဲ့တာဆိုတော့သူ့ပေါ်မှာရောသူများကဘယ်လိုသဘောထားမှာလဲအဲ့ဒီအချိန်မှာသူ့ကိုလူရမသွင်းတော့ဘူးနော်အဲ့တော့ဒါတွေအားလုံးကအခြေအနေရလောက်ရတာပါနော်အဲ့တော့အဲ့ဒီအလုတ်အကင်ကိုမှီပြီးတော့ကိုယ့်ကိုငါပဲသူပဲလို့ဒီလိုခိုင်ခိုင်မာမာကြီးဆွဲတဲ့အဆွဲမျိုးကိုသူက role လို့ခေါ်တယ်နော် role ဆိုတာဥပမာအခုရုပ်ရှင်တို့ဘာလို့မှဇက်ဆောင်အခန့်ကဏ္ဍရှိတယ်နော်ဘသူကလူကြီးနေရဘသူကလူငယ်နေရဘသူကလူမိုက်နေရဘသူကတော့တနာစရာကောင်းတဲ့ဇက်ကောင်နေရနေရာယူလိုက်ရတယ်နော်နေရာယူပြီးဇာလန်းတစ်ခုကတယ်နော်ကတဲ့ခါမှာဇက်ဆောင်တရုတ်ဆောင်တဲ့လူဟာသူ့ကိုယ်သူငါတရုတ်ဆောင်နေတာပါလားဆိုတာကိုသိနေလို့ရှိရင်သူ့ဇာလန်းကိုလည်းသူပြီးပြီးပြင်တရုတ်ဆောင်သွားလို့ရတယ်နော်ဘသူ့ကိုမှလည်းသူထိခိုက်အောင်မလုပ်လိုက်ဘူးနော်အကယ်၍သူ့ကိုယ်သူငါတရုတ်ဆောင်နေတာပါလို့မသိလို့ရှိရင်သူတော်ခံစားရတော့မယ်နော်အဲ့တော့အဲ့ဒါလေးလည်းနည်းနည်းစဉ်းစားစီရင်ဒီအကြောင်းအရာကိုတော့နောက်တစ်ခါမှဖြည်းဖြည်းအေးအေးစေးစေးသဘောပေါက်အောင်ပြောပြချင်တယ်နော်အဲ့တော့ငါတို့ဟာဘဝပေးအချိန်တွေကလှုပ်တဲ့အလုပ်တစ်ခုကိုလုပ်နေရတယ်ကိုလုပ်နေတဲ့အလုပ်ကိုအကောင်းဆုံးဖြစ်အောင်လုပ်မယ်အများကျိုးရှိအောင်လုပ်မယ်ဒီအလုပ်ဟာငါလို့သူတို့သတ်မှတ်မထားဘူးနော်အဲ့လိုသတ်မှတ်မထားလို့ရှိရင်လွတ်လပ်တဲ့စိတ်နဲ့လုပ်လို့ရသွားတယ်နော် အဲ့တော့ပို့ပြီးတော့လွတ်လပ်တဲ့လူပို့ပြီးတော့အေးချမ်းတဲ့သူနော်ငြိမ်းချမ်းတဲ့သူပျော်ရွှင်တဲ့သူအများအကျိုးကိုတကယ်ထိတိရောက်စွမ်းဆောင်နေတဲ့သူတွေဖြစ်စေခြင်းပါလေနော်အဲ့ဒါလဲကိုယ့်အကူဖြစ်အောင်လုံမားပဲရမယ်နော်ဒါကသူများကိုယ်တိုင်ပြောတာမဟုတ်ပါဘူးဒီပုံပုံကိုယ်တိုင်လည်းပဲကိုယ့်ကိုယ်ကိုယ်လည်းပဲအကျိုးရှိအောင်အတန်းနေခြင်းပါလေနော်အများအကျိုးကိုလည်းပဲတော်တော်ဆောင်ရွက်ခြင်းလေကိုယ်ဆောင်ရွက်လိုက်လို့သူများချမ်းသာသွားတာကိုသိရတာလေတော်တော်ပျော်စရာကောင်းတာပဲနော်ဟိုအထူးသဖြင့်ပြောရမယ်ဆိုရင်စောစောတုန်းကပြောတယ်လို့ပဲအခုတချို့တရားကမာတွေလာလာတော့ပြောတယ်တပိတော့ဘုရားရှင်ဘုရားတိတ်ခွေလေးကိုဘုသူစီကရတာအဲ့ဒါလေးနားထောင်ပြီးတော့တပိတော့တော်တော်စိတ်ချမ်းသာတယ်နောက်တော့တပိတော့နောက်ထပ်ရအောင်ရှာတယ်အခုအမြဲတမ်းနာပါတယ်အမြဲတမ်းလည်းပဲတရားထုတ်ပါတယ်အဲ့လိုကြားရရင်အင်မတန်ပြောတာပဲနော်တနည်းအားဖြင့်ဟိုငါ့ဘွားအမြဲတမ်းကျင့်တတ်ဆရာကောင်းတယ်လို့ဒီလိုခံစားရတယ်နော်ကိုဘွားကိုအတန်ကျင်တတ်တယ်။ဒါကိုကြောင့်သူများချမ်းသာသွားတယ်လို့သိရတာလောက်ကျင်တတ်เสียကောင်းတာတော့မရှိတော့ဘူး။နော်။အဲ့တော့အားလုံးပဲအများအကျိုးကိုဆောင်ရွက်နေတဲ့လူတွေဖြစ်စေခြင်းတယ်။နော်။ဖြစ်အောင်ကြိုးစားကြပါ